Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ် November 1ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line to meter 24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မအင်ဂျင်နိုင်ပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။အစ်ကျင်းနိုင်ငံမှာရုရှားခီးတဲ့တင်လေရင်ပြက်ကျမှုအတွင်းလူပေါင်း200ကျော်သေဆုံးခဲ့ရတဲ့အတွက်ဒီကနေ့ကိုတနိုင်ငံလုံးဝန်းတွင်ပူဆွေးတဲ့အထိမ်းအမှတ်ဖြစ်ရုရှားတို့သတ်မှတ်ထားပါတယ်။အာရှစီးပွားရေးအင်အားကြီးသုံးနိုင်ငံတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့လွတ်လပ်စွာကုန်သွယ်ရေးနဲ့မြောက်ကိုရီးယားအရေးတို့ကိုဆွေးနွေးနေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနေပိုင်းရန်ကုန်တူနာမြို့ဦးစည်တီကွင်းမှာ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့နောက်ဆုံးမဲဆွယ်စီယုံဟောပြောပွဲကျင်းပခဲ့ပါတယ်
။ဒေသူပေါ်မှာအာဃာတမထားတဲ့နဲ့အဖွဲ့ချုပ်တရားရာဂိုင်းလုံးနိုင်လို့ရှိလို့ရှိရင်တောင်မှလက်ကမ်းကြိုဆိုပြီးအတူတွဲပြီးလှုပ်ချင်တဲ့စိတ်ရှိပါတယ်လို့ကျွန်တော်ပြောနေတ
ာ။တရင်းစီစဉ်အပြီးမှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။ဒါအပြင်မြမဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်မှာတော့တတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါက်တာညိုညိုသင်းနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာဖြစ်တယ်လို့အခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့မမိုးဖြူတို့ကကြောပြမှာပါရှင်။
အီဂျစ်နိုင်ငံဆိုင်းတိုင်းကျွန်းဆွယ်ပေါ်မှာမနေ့ကရုရှားခီးသည်တင်လေယာဉ်ပြက်ကျခဲ့မှုမှာလူပေါင်း224ယောက်တို့သေဆုံးခဲ့ရတာကြောင့်ဒီကနေ့တနင်္ဂနွေနေ့ကိုတနိုင်ငံလုံးဝမ်းနေချေကွဲပွဲရနေ့အဖြစ်ရုရှားကသတ်မှတ်ထားပါတယ်။ပြက်ကျခဲ့ရတဲ့မက်ထရိုဂျက်လေယာဉ်မှာလိုက်ပါလာသူအများစုကအီဂျစ်အပန်းဖြေမြို့ရှမ်အယ်ရှိတ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်ကိုပြန်လာကြတဲ့ရုရှားခီးသွားတွေဖြစ်ကြပြီးသေဆုံးသူတွေထဲမှာယူကရိန်း၃ဦးလည်းပါဝင်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေကတည်ဆုံသူ129ဦးတို့ကိုရှာဖွေရရှိထားပြီးလေယာဉ်မှုတွေပြောကြားဆက်သွယ်မှုအပါအဝင်လေယာဉ်ပြန်တမ်းမှုအားလုံးတို့ကိုမှတ်တမ်းတင်ထားတဲ့လေယာဉ်ရဲ့ Black Box တွေကိုလည်းရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။အီဂျစ်သမ္မတ Adel Fattah El Sisi ကတော့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေဟာလနဲ့ချီချားမြင့်နိုင်တယ်လို့ဒီကနေ့မှပြောပါတယ်။ Islamic စစ်သွေးကြ ISIS တို့ရဲ့အီဂျစ်နိုင်ငံဆိုင်ရာအဖွဲ့ကတော့လေယာဉ်ကိုသူတို့ပစ်ချခဲ့တာလို့ပြောဆိုကြပြီးမယ်။လေယာဉ်ပြန်တမ်းမှုဆိုင်ရာနဲ့စစ်ဖက်ဆိုင်ရာကျွမ်းကျင်သူတို့ကတော့ IS တို့ရဲ့ဒုံးကျည်ကဒီအမြင့်ကိုမရောက်နိုင်ဘူးလို့ပြောဆိုထားကြပါတယ်ရှင်
။တူရကီနိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာနှစ်ပေါင်းတော်များများလွှတ်တော်ရဲမှအမတ်နေရာအများစုယူထားတဲ့လက်ရှိအာဏာရပါတီပြန်အနိုင်ရမရအဆုံးဖြတ်ပြီးမဲ့ရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါတယ်။တူရကီရှေ့ပိုင်းဒေသမှာထောင်ထဲချီတဲ့မဲယုံတွေကိုဒေသစံတော်ချိန်မနေ့9နာရီလောက်မှစဖွင့်ပြီးနောက်တနားရီကြာလောက်မှနိုင်ငံအနောက်ပိုင်းမှာမဲယုံတွေဖွင့်လှစ်ခဲ့ပါတယ်။ဒီမဲပေးပွဲဟာ9လအတွင်းဒုတိယအကြိမ်မြောက်ကျင်းပတာဖြစ်ပြီးတော့သမ္မတ Recep Tayyip Erdogan ရဲ့ AKP ပါတီအမျိုးသားညီလာခံမှာပြီးခဲ့တဲ့73နှစ်အတွင်းပထမဆုံးအကြိမ်အမတ်နေရာအများစုရှုံးနိုင်ခဲ့လို့တကြော့ပြန်ကျင်းပတဲ့ရွေးကောက်ပွဲလေးဖြစ်ပါတယ် AKP ပါတီရှုံးနိုင်မှုအပြီးဝန်ကြီးချုပ်အာမက်ဒါဗူတိုဂလူနေနဲ့တခြားတိုက်ခိုက်ပါတီ3ခုနဲ့ပူးပေါင်းပြီးတော့ညမောက်အစိုးရဖွဲ့ဖို့အတွက်လည်းမလုံဆောင်နိုင်ခဲ့ပဲဖြစ်ရပါတယ်အဲ့ဒီနောက်မတည်ငြိမ်တဲ့စီးပွားရေးအခြေအနေနဲ့အတူအစိုးရနဲ့ Cardiff အလုံသမားပါတီကြားအကြမ်းဖက်မှုတွေဖြစ်နေချိန်မှာအခုလိုဒုတိယကြော့မဲပေးပွဲကျင်းပတာဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့တနင်္ဂနွေနေ့ဟိုတယ်တစ်ခုဘုံးကွက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဆိုမာလီယာစစ်သွေးချအုပ်စု El Shabaab ကပြောဆိုလိုက်ပါတယ်။ဘုံးခွဲတိုက်ခိုက်ခံရမှုအတွင်းဟိုတယ်ပိုင်ရှင်စစ်တပ်တပ်မှုတဦးလွှတ်တော်မှ2ဦးနဲ့သတင်းထောက်တဦးအပါအဝင်အနည်းဆုံးလူ12ဦးတို့သေဆုံးခဲ့ရပါတယ်။ဆိုမာလီယာမြို့တော်မှာရှိတဲ့ဆာဟာဖီဟိုတယ်အဝင်ဝမှာစစ်သွေးသားတို့ကကာဗွန်တလုံးထောင်ခဲ့တာဖြစ်တယ်လို့အာဒါဘိုင်တို့ကပြောပါတယ်။ဒုတိယကာဗွန်ပောက်ကွဲပြီးနောက်မှာတော့အစိုးရရရှိကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေလာရောက်လေရှိတဲ့နာမည်ကြီးဆာဟာဖီဟိုတယ်ကိုတနတ်သမားတွေဒရဇတ်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဟိုတယ်ရင်းမှာပြင်းထန်တဲ့တနတ်ပစ်ခတ်တံတွေကြားရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဟိုတယ်နောက်ဖက်ကနေလှေကားထောက်ပြီးအစိုးရအရာရှိအတော်များများကိုရဲတွေကဲထုတ်ခဲ့ရတယ်လို့လဲရဲဘုံမှုအစ်မင်းနူဝါက Riders သတင်းဌာနကိုပြောပါရယ်ဟိုတယ်ထဲမှာပေါင်းအောင်နေတဲ့ဟိုတယ်ဝန်ထမ်းတို့ကလည်းဒဏ်ရာရသူတွေနဲ့အစိုးရအရာရှိကြီးတွေဟိုတယ်ထဲမှာရှိနေတယ်ဆိုတာကိုရဲထံကိုတယ်လီဖုန်းဆက်ခဲ့တယ်လို့ရဲဘုံမှုကပြောပါရယ်တေဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လဲသူကပြောဆိုခဲ့ပါရယ်ရှင
်စီးရီးယားရင်းနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲတွေကိုကြိုးဆိုပေမဲ့ သမရဘာရှာအယ်အဆတ်အနာကဘာဖြစ်တဲ့နဲ့စရိတ်ကိစ္စအတွက်နဲ့ဒီဆွေးနွေးပွဲတွေနှောင့်နှေးမနေသင့်ဘူးလို့ကုလသမဂ္ဂတွင်မှုချုပ်မစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ်။တောက်ကြနေ့ကကျင်းပတဲ့ဗီယက်နမ်ဆွေးနွေးပွဲမှာဆီးရီးယားမှာဖြစ်နေတဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့တန်တမာရေးဆွေးနွေးပွဲတွေအရှိန်မြင့်ဖို့အပါအဝင်အဓိကအချက်တွေကိုနှစ်ဖက်နားလည်မှုရခဲ့လို့အတက်တဲ့အကြောင်းကုလသမဂ္ဂတွင်မှုချုပ်ကပြောဆိုပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရှိနေတဲ့ကြားကကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်မှာဒီမိုကရေစီနီးလမ်းကြတဲ့ရွေးကောက်ပွဲကျင်းပရေးနဲ့တူအာဆတ်အစိုးရနဲ့တိုက်ခိုက်ကြပြည့်ရဆွေးနွေးပွဲကျင်းပဖို့လိုအပ်ချက်အပေါ်နိုင်ငံ18နိုင်ငံကကိုယ်စားလှယ်တွေသဘောတူညီမှုရထားပါတယ်။ဒီတော့တွင်အစ္စလာမ်စစ်သွေးကြွအဖွဲ့ကိုတိုက်ခိုက်ဖို့အထူးတိုက်ခိုက်ရေးအဖွဲ့တွေဆင်လွှတ်ရေးအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာဆီးရီးယားပြည်တွင်းစစ်မှာအမေရိကန်ဘက်ကပါဝင်မှုရည်ရွယ်တာမဟုတ်ဘူးလို့နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်။တောင်ကိုရီးယားတရုတ်နဲ့ဂျပန်သုံးနိုင်ငံတို့ကြားဆဲဆုနှစ်တင်တဲ့ချီတီးရှိလာခဲ့တဲ့မပြေလည်နိုင်တဲ့အငင်းပွားမှုတွေမချေမလည်ဖြစ်မှုတွေကိုဖေးဖယ်ပြီးသုံးနိုင်ငံနှစ်ပတ်လည်ညီလာခံကိုပြန်လည်စတင်ဖို့သုံးနိုင်ငံခေါင်းဆောင်တို့သဘောတူခဲ့ကြပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာအာရှစီးပွားရေးအင်အားကြီးသုံးနိုင်ငံတို့ရဲ့သုံးဖွဲ့ဆိုင်ညီလာခံကို2012ခုနှစ်ကတည်းကပထမဆုံးအကြိမ်ကျင်းပရာမှာတောင်ကိုရီးယားသမ္မတပါကွန်ဟေးရဲ့ဖိတ်ကြားမှုနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတရုတ်ဝန်ကြီးချုပ်လီကတ်ကင်းတို့တက်ရောက်နေကြပါတယ်။ဆွေးနွေးပွဲမှာတော့သုံးနိုင်ငံလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအရှိန်မြှင့်ဆွေးနွေးဖို့ခေါင်းဆောင်သုံးဦးတို့သဘောတူခဲ့ကြသလိုဆိုင်းငံနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးမှုတွေကိုပြန်လည်စတင်ဖို့သုံးနိုင်ငံလှုပ်ဆောင်ဖို့ကိုလည်းထပ်လောင်းအတည်ပြုခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ကာလကိုရီးယားကျွန်းဆယ်ကိုဂျပန်တို့သိမ်းပိုက်ဆင်ကာလကကိုရီးယားအမျိုးသမီးတွေကိုလိန်ဖျော်ပြသူပျော်ရွှင်ဇက်တွေအဖြစ်အတင်းအဓမ္မအသုံးပြုခဲ့တာတွေအပေါ်ဂျပန်ဝန်ကြီးချုပ်ဘက်ကဝန်ချတောင်းပန်ဖို့ပြက်ကွက်မှုနောက်တရုတ်နဲ့ဂျပန်ကြားရှစ်တရုတ်ပင်လယ်ပြင်အတွင်းကျွန်းစုနဲ့ပတ်သက်ပြီးပိုင်နက်ဆိုင်ရာအငင်းပွားမှုတွေကြောင့်သုံးနိုင်ငံညီလာခံကျင့်ပါရေးနှောင့်နှေးခဲ့ရတာဖြစ်ပါတယ်။အတိတ်ကာလကအဖြစ်အပျက်တွေကိုတည့်တည့်မတ်မတ်ရင်ဆိုင်ပြီးအနာဂတ်မှာအကျိုးရှိစေဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေပြန်လည်စတင်ဖို့အတွက်ဂျပန်ဝန်ကြီးချုပ်အာဘေတရုတ်ဝန်ကြီးချုပ်လီနဲ့သူမတို့အုပ်ဦးဂရိကဝတ်ပြုခဲ့တယ်လို့လည်းတောင်ကိုရီးယားသမ္မတကပြောဆိုပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသတ်ဖို့အတွက်ကိုရီးယားတောင်မြောက်နှစ်နိုင်ငံကြားစစ်မဲ့ဇုံကမနီကတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုလိုက်ပါတယ်။ဝန်ကြီးကာတာဟာတောင်ကိုရီးယားနိုင်ငံဆိုးမျိုးကစစ်မဲ့ဇုံကိုခီးထွက်ခဲ့ပြီးမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆက်နေတဲ့စစ်မဲ့ဇုံရဲ့တောင်ကိုရီးယားနိုင်ငံဘက်ချမ်းတဲ့အနီးဆုံးခွလတ်ကိုဆက်သွားခဲ့ပြီးအခြေအနေကိုလေ့လာခဲ့တာဖြစ်ပါတယ်။2009ခုနှစ်ကဆောင်ရွက်ခဲ့တဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတရုတ်ဂျပန်တောင်ကိုရီးယားနဲ့အမေရိကန်အပါအဝင်၅နိုင်ငံဆက်ဆက်ညှိနှိုင်းမှုဆွေးနွေးပွဲကိုမြောက်ကိုရီးယားဘက်ကရက်ဆိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံအနေနဲ့တော့ဒီဆက်ဆက်ဆွေးနွေးပွဲကိုဆက်ဆောင်ရွက်ဖို့ဆုံးဖြတ်ထားပြီးမြောက်ကိုရီးယားကိုလည်းဆွေးနွေးပွဲစကားဝိုင်းကိုပြန်လာဖို့တောင်းဆိုတယ်လို့ဝန်ကြီးကာတာကပြောဆိုပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ရှော့ချဆောင်ရွက်ရာကနေလုံးဝကိမဲအောင်လုပ်မယ်လမ်းကြောင်းပေါ်သွားဖို့အမေရိကန်ကာကွယ်ရေးဝန်ကြီးကသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ်။
ငင်းကြဲရဲ့အတွက်အသက်ဆွန့်လွတ်ခဲ့ရသူအစ္စရေးဝန်ကြီးချုပ်ဟောင်းရစ်ဇတ်ရာဗင်အတွက်အမှတ်တရလူမှုချစ်တက်ပွဲမှာအစ္စရေးနဲ့ပါလက်စတိုင်းကြားငင်းကြဲမှုရှိကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကပန်ကြားလိုက်ပါတယ်။အစ္စရေးနိုင်ငံတယ်လာဗစ်မြို့တော်မှာကျင်းပတဲ့ဝန်ကြီးချုပ်ဟောင်းရာဗင်အသက်ဆွန့်ခဲ့ရမှုအမှတ်တရအဖြစ်ထောင်နဲ့ချီတဲ့လူမှုချစ်တက်ပွဲမှာအမေရိကန်သမ္မတအိုဘားမားကဗီဒီယိုနဲ့မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။ပါလက်စတိုင်းတို့နဲ့ငင်းကြဲရေးကိုစန့်ကျင်တဲ့ဂျူးအစွန်းရောက်တအူးရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အစ္စရေးဝန်ကြီးချုပ်ရာဗန်လှုပ်ကြံခံရပြီးနှစ်ပေါင်း20အကြာမှာအခုငြိမ်းချမ်းတဲ့လူမှုချစ်တဲ့ပွဲပေါ်ပေါက်လာတာလည်းဖြစ်ပါရဲ့ရှင်
။ရေနံပေါ်ကျွေးဝါတဲ့အဇဘဂျန်နိုင်ငံမှာဒီနေ့စတဲ့လွှတ်တော်ရွေးကောက်ပွဲတွေကမဲပေးမှုနဲ့ဆိုင်တဲ့မမှန်မကန်လုပ်မှုဆွဆွဲချက်တွေကြောင့်ရွေးကောက်ပွဲရဲ့တမာတမာကြမှုကိုထိခိုက်စေခဲ့ပါတယ်။တိုက်ခန့်ပါတီတွေကမဲဆန္ဒပေးပွဲကိုသပိတ်မှောက်ထားတယ်လို့ Amnesty International လို့နိုင်ငံတကာအခွင့်အရေးအဖွဲ့တွေကလည်းအစိုးရဟာတိုက်ခန့်နိုင်ငံရေးသမားတွေကိုအကျဉ်းချထားပြီးတိုက်ခန့်ပါတီတွေရဲ့မဲဆွယ်စည်းရုံးနိုင်ခွင့်အပေါ်မှာကန့်သတ်ချက်တွေချမှတ်ထားတယ်လို့ဆွဆွဲပြောဆိုမှုတွေရှိနေပါတယ
်။အခု
ဆက်လက်ပြီးတော့သတင်းလွှာတွေကိုပြောပြမှာပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့နောက်ဆုံးမဲဆွယ်စည်းရုံးရေးလူထုဟောပြောပွဲကိုနိုဝင်ဘာလ10ရက်နေ့ကရန်ကုန်သူဝနမြို့ဦးစေတီကွင်းမှာပြုလုပ်ခဲ့ပြီးပြည်သူလူထုထောင်ပေါင်းများစွာတက်ရောက်အားပေးခဲ့ပါတယ်။NLD အနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့မျှော်လင့်ချက်အပြည့်ရှိနေပြီးအာဏာရပါတီဖြစ်ခဲ့မယ်ဆိုရင်အာဃာတမထားဘဲနိုင်ငံအနာဂတ်အတွက်အားလုံးနဲ့အတူတွဲလို့မှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ရွေးကောက်ပွဲကျင်းပဖို့တပတ်ပဲလိုတော့တဲ့အချိန်မဲပေးဖို့ရက်နီးလာတာနဲ့အမျှအကြောင်းမျိုးမျိုးနဲ့ချိန်ချောက်မှုတွေရှိလာနိုင်တယ်လို့ရန်ကုန်သူဝနမြို့ဦးဇေတီကွင်းမှာပြုလုပ်တဲ့လူထုနဲ့တွေ့ဆုံဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်ဘသူကိုမှအာဃာတမထားဘဲ NLD အနေနဲ့အပြည့်အသက်နိုင်ရင်လက်ကမ်းကြိုဆိုပြီးအတူတွဲလှုပ်ခြင်းစိတ်ရှိကြောင်းဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်။အဲ့တော့တချို့ကပြောတယ်တချို့ဆိုတာပေါ့နော်ကျွန်တော်တို့နဲ့အမြင်ချင်းမတူတဲ့ပုံကိုယ်တွေဖွဲ့စည်းတွေကအာဃာတကင်းစင်နေဆိုတော့မယုံဘူးတဲ့။အဲ့တော့ကျွန်တော်စဉ်းစားတယ်ဘာဖြစ်လို့မယုံပါလဲသူတို့စိတ်နဲ့သူတို့များနှိုင်းနေလို့မယုံလားလို့ကျွန်တော်ကအာဃာတမထားဘူးဆိုတာတနည်းအားဖြင့်လဲမာနလို့ပြောလို့ရပါတယ်ဒါကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဲသိခါလို့လဲကျမတို့ကဒီလိုကြည့်ကြတယ်ဒါမှမဟုတ်တချို့ကလဲမာနလို့ချင်လဲကျမလက်ခံပါတယ်မာနလို့ပဲပြောပြောသိခါလို့ပဲပြောပြောကျမတို့ဟာအားလုံးကိုကြောသားရင်သားမခွဲဆက်ဆံရေးဟာတကယ်ကိုတိတ်ခါရှိတဲ့အဆင့်ရှိတဲ့နိုင်ငံရေးအဖွဲ့အစည်းများရဲ့တာဝန်ဖြစ်လို့ဘယ်သူ့ကိုမှအာဃာတမထားတဲ့နဲ့အဖွဲ့ချုပ်တရားရဂိုင်းတို့နိုင်လို့ရှိလို့ရှင်တော့မှလက်ကမ်းကြိုဆိုပြီးအတူတွဲပြီးလုပ်ချင်တဲ့စိတ်ရှိပါတယ်လို့ကျွန်တော်ပြောနိုင်ပါတယ်
အခုရွေးကောက်ပွဲမှာပြည်သူတွေဘက်က NLD ကိုတရားရဂိုင်းနှုံးဘာကြောင့်ထောက်ခံဖို့လိုတယ်လဲဆိုတာနဲ့လွှတ်တော်တွင်စစ်တပ်က25ရဂိုင်းနှုံးပါဝင်နေတာကို NLD အနေနဲ့ကန့်ကွက်ရတဲ့အကြောင်းရင်းတွေကိုဒေါအောင်ဆန်းစုကြည်ကအခုလိုပြောပါဗျာ။ဒီကတ
ော့ဒီထူတော်တဲ့တောက်တယ်။တက်ပတာမှမုံရပြီးတော့တိတ်ခါရှိပြီးတော့ပြည်သူက၄လချစ်ခင်တောက်တယ်လို့ဖြစ်စေခြင်း။ဒါပေမဲ့ကျမတို့ကဒီတောက်တော်25ရဂိုင်းနှုံးကန့်ကွက်တယ်ဆိုတာဒီမိုကရေစီစံတုံးစံသားနဲ့မကိုက်နေလို့တောက်ပါတယ်။နောက်တော့လည်းတိတ်ခါရှိတဲ့တောက်တော်အနေနဲ့နိုင်ငံရေးမှာမပါဝင်ဖြစ်ဘူးလို့ကျွန်တော်တို့ယူဆလို့တောက်ပါတယ်။
အခုရွေးကောက်ပွဲမှာ NLD အနေနဲ့တန်တန်ရှင်းရှင်းနဲ့အနိုင်ရကျင်တဲ့အကြောင်းလဲသူကအခုလိုပြောပါတယ
်အခုကြီးဒီရွေးကောက်ပွဲစီယုံရေးစတဲ့နေရာကြီးစပြီးတော့နှစ်လနီးပါးကာလမှာအခြားအဖွဲ့အစည်းပုံပုံများရရွေးကောက်ပွဲစီမင်းစည်းကမ်းကိုချုံးဖောက်လို့ဒီမှာတော့တင်ခဲ့ရတယ်ဒီမှာတော့အနေနဲ့ရွေးကောက်ပွဲကော်မရှင်ကိုဒီချက်ပေးစာရင်းကြားရဲစခန်းကိုတိုင်းခဲ့ရတဲ့ကိစ္စများမှာတရားဟောရှိနေတော့ဒါပြေဝေးတိုင်းမှာနော်တရားမတိုင်းခဲ့တဲ့ဒီတိုင်းပြည်သူမှာဖြစ်တဲ့နေကိစ္စတော့ကျွန်တော်တို့ပြည်သူတွေသိပြီးသားပါကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်သူတွေတိုင်းချက်နှစ်ခုရှိခဲ့တယ်နှစ်ခုစလုံးမှာပါတယ်လို့တိုင်းတဲ့လူတွေကညှို့သိမ့်ကြပါတယ်အဲ့တော့အဲ့ဒီဟာကိုရှင်းကြည့်ပါကျွန်တော်တို့ကတောက်တရှင်းရှင်းနဲ့နိုင်ကျင်နဲ့တောက်တရှင်းရှင်းနဲ့ရှင်းပြန်ရဲတယ်ပြည်သူ့ရဲ့ယုံကြည်မှုပြည်သူ့ရဲ့ထောက်ခံမှုကိုကျွန်တော်တန်တန်ရှင်းရှင်းနဲ့ရယူရဲတယ်သူများကိုထိခိုက်အောင်လို့တိုက်ခိုက်ပြီးတော့မမှန်တဲ့ဒီတွေနဲ့ဒီကြောင်ရမယ်ဆိုရင်အဆက်မရှိတဲ့နေရာနဲ့ကျွန်တော်တို့
ဒေါ်ဆန်းစုကြည်ရဲ့ဒီရန်ကုန်သူဝနမှာပြုလုပ်တဲ့မဲဆွယ်စည်းရုံးရေးဟောပြောပွဲလုံခြုံရေးကိုတော့ NLD ကအဓိကလှုပ်ဆောင်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းရဲတပ်ဖွဲ့ဝင်တချို့ကိုတော့တွေ့ခဲ့ရတယ်လို့ VOA မြန်မာပိုင်းသတင်းတောက်ကပြောပါတယ်ဒီဟောပြောပွဲကိုအရင်ကပြည်သူ့ရင်ပြင်မှာပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့အာဏာပိုင်တွေကခွင့်ပြုချက်မပေးခဲ့တာကြောင့်အခုလိုသူဝနမြို့ဦးစီတီကွင်းမှာကျင်းပခဲ့ရတာဖြစ်ပါတယ်ရှင်အခုဆိုရင်တော့ဒီနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးခွင့်ပြုကာလနိုဝင်ဘာလ6ရက်နေ့ ည12နာရီမှာအဆုံးသတ်တော့မှာပါ။တမတ်ချိန်ကာလနှစ်လတာအတွင်းနိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေရဲ့မဲဆွယ်စည်းရုံးနဲ့အခြေအနေတွေကိုတော့မဆုမွန်ကစူးစီးတင်ပြမှာပါရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးနဲ့တိုင်းရင်းသားနယ်မြေတွေအသီးသီးမှာပါဝင်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့တတိပုဂ္ဂလကိုယ်စားလှယ်တွေမဲဆွယ်စည်းရုံးရဲ့အတွက်မဲဆွယ်စည်းရုံးခွင့်ကာလကိုစက်တင်ဘာလ9ရက်နေ့မနက်6နာရီကနေစလို့ခွင့်ပြုခဲ့တာဖြစ်ပါတယ်။မဲဆွယ်စည်းရုံးခွင့်ကာလကိုတော့နိုဝင်ဘာလ6ရက်နေ့ည12နာရီအထိနောက်ဆုံးထားစည်းရုံးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်မဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းနေကြအပြန်အလှန်တရားစွဲဆိုမှုတွေထောက်ခံသူနဲ့ကန့်ကွက်သူကြားတင်းမာမှုတွေနဲ့နိုင်ငံရေးပါတီတွေကြားမဲဆွယ်စည်းရုံးစဉ်လိုက်နာကျင့်သုံးရမယ့်ကျင့်ဝတ်တွေကိုဖောက်ဖျက်ခဲ့တာတွေရှိတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်စည်းရုံးတင်းမာမှုတွေရှိနေစေနယ်မြေမတည်ငြိမ်မအေးချမ်းနိုင်သေးတဲ့တိုင်းရင်းဒေသတချို့မှာမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေအဓိကကြုံခဲ့ရတာကတော့လုံခြုံရေးအခက်အခဲပဲဖြစ်ပါတယ်ပါတီကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးကိုကို့ပါတီကပဲကိုတာဝန်ယူခဲ့ရတဲ့အနေအထားဖြစ်ပါတယ်လို့ SNLD ကျန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒီဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ
်ကျွန်တော်တို့အဓိကတော့ကချင်ပြည်နယ်ဘက်ကိုသွားတဲ့အခါကျတော့အဲ့တော့ကချင်ပြည်နယ်မှာတော့ဘာမှအခက်အခဲမရှိပါဘူးသို့တော်လည်းပဲဒီလုံခြုံရေးတို့ဘာရေးတို့ဆိုတာကို့ဟာကိုယူရတာပဲဒီကိုနဲ့ကော်မရှင်ရတဲ့စီစီပေးတာမရှိပါဘူး
မဲဆွယ်စည်းရုံးစဉ်ကာလအတွင်းနိုင်ငံရေးပါတီတွေကြားကြုံတွေ့နေရတာတွေကိုအဓိကမြင်တွေ့ကြားသိခဲ့ရတာနဲ့ပတ်သက်လို့လည်းမြန်မာ Institute for Democracy ကဒါရိုက်တာဦးအောင်ဆိုမင်းကအခုလိုပြောပြပါဗျ။ကျွန
်တော်တို့အနေနဲ့တော့တင်းအနေနဲ့ပဲပြီးရတယ်။သူတို့အချင်းချင်းအပြန်အလှန်တိုင်ကြားတာတွေအများကြီးဖြစ်လာတာတွေကျွန်တော်တို့တွေ့ရတယ်
။မဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာနိုင်ငံရေးပါတီတွေဘက်ကကျင့်သုံးရမယ့်ကျင့်ဝတ်တွေလိုက်နာခဲ့ခြင်းရှိမရှိဆိုတာနဲ့မဲဆွယ်စည်းရုံးခဲ့စဉ်ဘလို့အနေထားမျိုးရှိခဲ့တယ်ဆိုတာကိုမြန်မာနိုင်ငံရေးအကဲခဲဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ကိုစလေလောင်းနေကြမှာပဲဖြစ်ဖြစ်နိုင်ငံရေးပါတီအချင်းချင်းကြမှာပဲဖြစ်ဖြစ်တိုင်းရိုက်တော်၎င်းတွယ်ဝိုက်တော်၎င်းပြန်လန်ပုတ်ချတဲ့တော့ဟိုလောက်ရက်တွေပေါ့တနည်းအားဖြင့်တော့တချို့ဖြစ်စင်နေရဥပဒေအရခွင့်မပြုထားပေမဲ့လည်းပဲဟိုဥပဒေကိုလက်တလုံးချလုပ်ပြီးတော့တော့ဥမာတိုက်ခိုက်မှုတွေပြစ်တင်ရှုံချမှုတွေလောက်တာမျိုးတွေ့ရ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူလူထုအနေနဲ့မိသည့်ကိုယ်စားလှယ်လောင်းကိုဆန္ဒပြုရမယ်ဆိုတာစိတ်ဆုံးဖြတ်နိုင်ရန်အလို့ငါနိုဝင်ဘာလ6ရက်နေ့ည12နာရီကနေစလို့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲပြီးတဲ့အထိရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးရေးတွေကိုရပ်နှားရမယ်လို့ထုတ်ပြန်ထားတာပါ
အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါလွှတ်တော်ထဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေရှိနေဖို့လိုအပ်တယ်လို့ရန်ကုန်တိုင်းဗဟန်းမြို့နယ်ပြည်သူ့လွှတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မြင့်တတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါက်တာညိုညိုတင်းကပြောလိုက်ပါတယ်အခုလိုတတိပုဂ္ဂလကိုယ်စားလှယ်တွေရဲ့အရေးပါမှုနဲ့လွှတ်တော်မှာအမျိုးသမီးတွေပိုးပြီးတော့ရောက်နိုင်ရေးကိုတော့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကဒေါက်တာညိုညိုတင်းကိုမေးမြန်းထားတာပါရှင်
ကျမတို့ view American တန်ကိုကိုရင်ကိုကြလာပြီးတော့မအားတဲ့ဇာတွေကလာပြီးတွေ့ဆုံမြင်မြင်ပြည့်ရဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျမလည်းကျေးဇူးတင်ပါ။
ဟုတ်ကဲ့ပါ။အခုတတိပုဂ္ဂလအနေနဲ့ပါဝင်ရှင်ပြိုင်မဲ့ဟိုပုဂ္ဂိုလ်တွေအားလုံးက300ကျော်လောက်ရှိတယ်ကြားရပါတယ်။အ
ဲ့
တော့အဲ့ဒီ300ကျော်ထဲမှာအမျိုးသမီးဥယျာဉ်ဘယ်လောက်လောက်ပါပါလဲရှင
်။ကျမကတော့လေအဲ့ဒါတတိပုဂ္ဂလထဲမှာစင်ရင်းကိုလည်းကျမမကောက်ရသေးပါဘူး။ပေါ့နော်တနိုင်ငံလုံးထပ်ပြီးမဲ့ပါဝင်နိုင်ငံရေးပါတီတွေပါဝင်ပေါ့။ပါဝင်ရှင်ပြိုင်ကြသူတွေထဲမှာတော့အမျိုးသမီးကိုယ်စလဲလောင်းပါဝင်မှုကတော့73ခန်း14ရာခိုင်နှုန်းအထိရှိတယ်လို့ကြားရပါတယ်။ဒီတတိပုဂ္ဂလစရင်300ကတော့ဟိုကျမတို့အဲ့ဒါကိုတော့ကျမတို့မပြုစုပါသေးပါဘူး
။ဟုတ်ကဲ့ပါ။ဒီအမျိုးသမီးများနဲ့နိုင်ငံရေးခန္ဓာပေါ့နော်။အမျိုးသမီးများနဲ့နိုင်ငံရေးခန္ဓာမှာအခုဒီနောက်ပိုင်းမှာအမျိုးသမီးတွေရဲ့ပါဝင်မှုကနည်းနည်းလေးပိုပြီးတော့ခါတိုင်းတက်ဆိုင်ပေါ့လေနည်းနည်းလေးရာခိုင်နှုန်းများလာတယ်လို့တွေ့ရပါတယ်။အဲ့တော့ဒီအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာခြင်းအပြင်ဒီနိုင်ငံရဲ့အကျိုးကိုတဲ့ဘိုးနိုင်မယ်ဆိုတော့ပြည်သူလူထုကိုဘလို့များ convince ပေါ့เนาะသူတို့သိအောင်ဘလို့များပြောဖို့စီစဉ်ထားတာရှိပါလေ
ကျမကတော့လေတောက်လျှောက်ပေါ့เนาะကျမဒီလွတ်တော်အမတ်ဖြစ်လာခဲ့တဲ့2010ကရင်စပြီးတော့ပေါ့เนาะအမျိုးသမီးတယောက်ဖြစ်ပေမဲ့လေအမျိုးသားလွတ်တော်ကိုယ်စားလှယ်တွေထက်ဘယ်ချက်တွေမှအားသာပြီးတော့ပေါ့เนาะဘလောက်လုံနိုင်တယ်ဆိုတော့ကျမလုံနိုင်တာလေးနဲ့သက်သေပြပြီးဖြစ်ပါတယ်အဲ့တော့ကျမကိုကြည်ချင်းအဖြစ်ပဲပေါ့เนาะတော်တော်များများသောပြည်သူလူထုကလည်းဒါငါတို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းမျိုးယုံကြည်ရင်လဲဖြစ်သားပဲဆိုတဲ့ပေါ့နော်အတွေးလေးပေါ်လာတာကိုကဟိုကျမတို့အတွက်ဝမ်းသာစရာတစ်ခုပေါ့လေအဲ့တော့နိုင်ငံရေးပါတီအသီးသီးကလည်းပေါ့နော်ဟိုဒီမြို့သမီးကိုယ်စားလှယ်လောင်းတွေကို ဒါပေါ့ကျွေးထုတ်လာတာတွေရှိပါတယ်ဥပမာဖြစ်ဆိုလို့ရှိရင်တိုင်းရင်းသားပါတီတွေပေါ့တိုင်းရင်းသားပါတီခေါင်းဆောင်တချို့ဆိုလို့ရှိရင်ပေါ့နော်အရင်ကတော်တော်လေးကိုစီးဟိုးရေးခတ်တာပေါ့နော်အမျိုးသမီးကိုယ်စားလှယ်တွေကိုဒါကိုယ်စားလှယ်လောင်းအနေနဲ့စဉ်းစားဖို့ဆိုတာပေါ့နော်ဒါပေမဲ့အခုနောက်မှာဒါထူးထူးခြားခြားပေါ့နော်စဉ်းစားလာကြတယ်ဥပမာဆိုရင်မွန်ပေါ့နော်မွန်ပါတီဆိုလဲစဉ်းစားလာကြတယ်ပေါ့နောက်တစ်ခါ NNDP လို့ပါတီမျိုးပေါ့နော်သူကကိုယ်စားလှယ်လောင်း28ယောက်မှာ8ဦးအမျိုးသမီးပါတယ်ပေါ့နော်အဲ့တော့နောက်တစ်ခါဒါအမျိုးသားဒီမိုကရေစီအမျိုးသားဒီမိုကရေစီပါတီတို့ပေါ့နော်အဲ့လိုပါတီမျိုးတွေဆိုလို့ရှင်လဲဒါဟိုအမျိုးသမီးတော်တော်များများသုံးပုံတစ်ပုံလေးအနည်းဆုံးလေးပုံတစ်ပုံပေါ့နော်ထည့်လာကြတယ်ပေါ့နော်အဲ့တော့ဒီတစ်ခါရွေးကောက်ပွဲမှာတော့ဟိုနိုင်ငံရေးပါတီခေါင်းဆောင်တွေကဒီ2010တုန်းကလို့မဟုတ်ဘူးသူတို့ကိုယ်စလဲလောင်းနေတဲ့မှာအမျိုးသမီးတွေကိုထည့်သွင်းစဉ်းစားဖို့ပေါ့နော်သူတို့ဟိုစဉ်းစားလာကြတယ်ထည့်သွင်းလာကြတယ်အဲ့ဒါကိုကကျွန်မတို့ကတော့တိုးတက်မှုတစ်ခုလို့တော့ယူဆတယ်သို့တော်လည်းပဲကျင်းတဲ့အနေထားရောက်ပြီလားဆိုတော့ကျင်းတဲ့အနေထားတော့မရောက်သေးဘူး။ဘာကြောင့်လဲဆိုတော့7300ခိုင်နှုန်း14000ခိုင်နှုန်းပဲပါဝင်ရှင်ပြိုင်နေဆိုတာကိုကကျမတို့ရဲ့ဒီနိုင်ငံရေးအဖွဲ့အစည်းတည်ပေါ့နော်။နိုင်ငံရေးပါဝင်ရှင်တည်ပေါ့နော်။အမျိုးသမီးတွေကိုဒါနေရာပေးလို့စိတ်နည်းသေးတယ်ဆိုတာရဲ့အသက်တွေပဲလေ။ဒါကြောင့်မလို့အခုလွှတ်တော်အမတ်ဆိုတဲ့နေရာဘာပဲပြောဒါ decision making နေရာပေါ့။ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာဆိုတဲ့အခါကျတော့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာကိုအမျိုးသမီးတွေကိုပေးလို့စိတ်ကတော့ဒါဟုတ်ပါတော့နည်းသေးတယ်ဆိုတာကိုပြတာပဲလို့တော့ကျွန်မခံယူပါ
ဟုတ်ပါတယ်ခွဲခြားဆက်ဆံမှုမရှိဘူးလို့ဘလို့ပဲပြောပြောဒီလိုအရေးကြီးတဲ့နေရာတွေရောက်ပြီဆိုလို့ရှိရင်တော့စဉ်းစားနေကြသေးပဲပေါ့နော်နေတဲ့တုံတုံဆိုင်ဆိုင်ဖြစ်နေကြသေးပဲပေါ့လေဟိုဒေါအောင်ဆန်းစုကြည်လို့ခေါင်းဆောင်ကြီးတယောက်ရှိနေတာတဲ့ပေမဲ့လည်းအခုတည်းဒီအမျိုးသမီးတွေကိုနေရာပေးဖို့ဥစားကိုတွန့်ဆုတ်နေကြသေးပဲလို့ပဲကျွန်မသုံးသပ်မိပါတယ
်ဟုတ်ပါတယ်ကျွန်မလည်းသဘောတူပါဟု
တ်ကဲ့ပါကောင်းပါတယ်အခုဒီဒေါအောင်ဆန်းစုကြည်ကလည်းပြောနေတာဗာလဲဆိုတော့တတိပုဂ္ဂလတွေကိုအမမဲမပေးကြပါနဲ့ပေါ့နော်ဗာလဲဆိုတော့တတိပုဂ္ဂလဆိုတာဆိုရဖွဲ့လို့မရဘူးပေါ့နော
်
အဲ့လိုဒေါအောင်ဆန်းစုကြည်ကဒီလိုပြောလိုက်တဲ့ပုံမှာတတိပုဂ္ဂလအနေနဲ့ဝင်ပြိုင်မဲ့ဒေါက်တာညိုညိုသင်းအနေနဲ့ပေါ့နော်ဘလို့များတုံ့ပြန်ခြင်းပါလဲရှင
်ကျမကတော့လေဒေါအောင်ဆန်းစုကြည်ဆိုတာကတော့ကျမတို့ရဲ့ဒီမိုကရေစီခေါင်းဆောင်ဆိုပြီးတော့ကျမတို့အားလုံးဒီနှစ်ပေါင်းများစွာယုံကြည်မျှော်လင့်ပြီးတော့ပေါ့နော်အခုတက်တီလဲပါလေးစားအကြံနေရတဲ့ခေါင်းဆောင်တယောက်ဖြစ်တယ်လေအဲ့တော့အဲ့လိုခေါင်းဆောင်ကအဲ့လို remark ကိုပေးလိုက်တဲ့အခါကျတော့ကျမဝမ်းနေတာပေါ့နော်တော်တော်လေးကိုကျမအာစိတ်မချမ်းမသာဖြစ်ရပါတယ်ဒါပေမဲ့လည်းကျမအနေနဲ့ပေါ့နော်တတိပုဂ္ဂလအနေနဲ့လွှတ်တော်ထဲမှာလုံနိုင်တဲ့ကိစ္စကိုကျမပြောပါတယ်ဒါကျမအထက်ထက်လဲကျမပြောပြထားတာရှိပါတယ်တတိပုဂ္ဂလဆိုတာ तू อ่ะ तू ထင်ရဆိုင်မိ तू လောက်တာမဟုတ်ဘူး तू อ่ะနိုင်ငံရေးပါတီတွေနဲ့တီချာကင်းလွတ်ပြီးတော့ပြည်သူလူထုရဲ့စစ်မှန်တဲ့အတန်ကို तू อ่ะလွတ်လွတ်လပ်လပ်တည်ဆောင်လာဆိုတော့အဲ့တော့တတိပုဂ္ဂလကလည်းလွတ်တော်ထဲမှာလူလာတော့အမှန်ပဲအဲ့ကျွန်မတို့လွတ်တော်တွေကိုကျွန်မရဲ့ပြီးခဲ့တဲ့9နှစ်လွတ်တော်တက်တန်းကိုကြီးလိုက်တဲ့အခါမှာကျွန်မတို့ရန်ကုန်တိုင်းလွတ်တော်မှာဆိုရင်နိုင်ငံရေးပါတီကြီးတစ်ခုကပဲအမှတ်နေရာတရားကျော်ကိုတိမ့်ပြီးတော့ယူထားတော့အတန်းတန်းပဲထွက်တယ်အတ123ယောက်မှာ108ယောက်ကနိုင်ငံရေးပါတီကြီးတခုတည်းအတန်းမဲထွက်တယ်။တန်းမဲထွက်တယ်။အဲ့တော့ကျမကတတိပုဂ္ဂလအနေနဲ့ရန်ကုန်တိုင်းလွှတ်တော်ထဲမှာရှိခဲ့စဉ်ကာလကပြည်သူလူထုရဲ့အတန်းတွေကိုဒါထူးထူးခြားခြားကျမတည်ဆောင်နိုင်ခဲ့တယ်။အဲ့ဒါကိုကတက်တည်ပါပဲ။ကျမတို့ဒီမိုကရေစီစနစ်မှာနိုင်ငံရေးပါတီတွေကသူတို့ရဲ့စည်းကမ်းမူဝါဒတွေကိုလိုက်နာရတဲ့အခါမှာပြည်သူလူထုရဲ့အတန်းကိုဘာအတားအဆီးအချုပ်နှောင်မှမရှိဘဲနဲ့ဓာတ်ရိုက်တည်ဆောင်လာတဲ့တတိပုဂ္ဂလဒီရဲ့အခန့်ခန္ဓာကလည်းအမတန်အရေးကြီးတယ်ဒီမိုကရေစီနိုင်ငံတော်ကိုထူထောင်ပြီးဆိုလို့ရှိရင်တတိပုဂ္ဂလကိုယ်စားလှယ်ရဲ့ဒါအခန့်ခန္ဓာကအရန်အရေးကြီးတယ်ပေါ့နော်အရန်အရေးကြီးတယ်ဒါကျမရဲ့ခံယူချက်ဖြစ်ပါတယ်ကျမတို့ဒါနိုင်ငံတကာမှာကြည့်ရင်လည်းပဲတတိပုဂ္ဂလကိုယ်စားလှယ်တွေရှိပါတယ်တတိပုဂ္ဂလအစိုးရတော့မဖွဲ့နိုင်ပါဘူးမှန်ပါတယ်ဒါပေမဲ့ကျမတို့လွှတ်တော်ဆိုတဲ့နေရာဟာကျမတို့ပြည်သူလူထုက498နေရာကိုရွေးချယ်ပေးရမှာဆိုတော့498နေရာမှာနိုင်ငံရေးပါတီကြီးတစ်ခုက333နေရာရရင်ကိုသူကအစိုးရဖွင့်နိုင်တယ်။အဲ့ဒီတော့အမတ်နေရာ150ကျော်ကိုတိုင်းရင်းသားပါတီတွေမဟာမိတ်တွေကိုယ့်ရဲ့မဟာမိတ်တွေဒီလိုပြည်သူလူထုရဲ့အတန်ကိုအစိတအချုပ်နှောင်မရှိလွတ်လွတ်လပ်လပ်တည်ဆောင်လာမဲ့တတိပုဂ္ဂလတွေအဲ့ဒီလိုလူတွေနေရာပေးလို့ရတယ်အော်ကျမအနေနဲ့လေတတိပုဂ္ဂလအတွက်ကိုခုနက498နေရာတည်းကကျမနေရာလေးတစ်ခုတည်းကိုပဲတောင်းတာအဲ့တော့ကျမကဒါဟာကျမရဲ့တောင်းဆိုမှုကဒါမျှတာတယ်လို့ထင်တယ်နောက်ပြီးတော့ကျမတတိပုဂ္ဂလတယောက်အနေနဲ့လွှတ်တော်ထဲမှာထင်ရဆိုင်မှာမဟုတ်ဘူးကျမအစကတည်းကကျမပြောခဲ့တယ်ကျမဒီကျမရဲ့မူကိုပဲဒီလွှတ်တော်ထဲမှာကင်ဆယ်ထားမယ်ကျမရဲ့မူကဘာလဲဆိုပြန်ကြည့်မယ်ဆိုရင်ကျမ2010တည်းကရလာတဲ့မူအခွင့်ရေးမဲ့တဲ့လူတွေ သူတို့ရဲ့စန္ဒကိုလွတ်တော်ထဲမှာလာပြီးတော့တင်ပြခွင့်မရတဲ့ဒါအခွင့်အရေးနည်းတဲ့လူဒန်းစားတွေအတွက်ကျွန်မအားနည်းတဲ့လူတွေအတွက်အမြဲတမ်းကျွန်မရက်တည်တယ်။ကျွန်မတို့ပညာရေးဆွေးနွေးဖက်ပါမယ့်ကြီးကြီးပေါ့နော်။ဘယ်ဆွေးနွေးဖက်ပဲကြီးကြီးကျွန်မဒီပြည်သူလူထုကပြောခွင့်လွတ်တော်မှာမရဘူး။သူတို့ရဲ့ကိုယ်စားလှယ်တွေကိုသူတို့ပြောခွင့်ဆိုခွင့်မရတဲ့အခါမှာကျွန်မဒီအဲ့ဒီအခွင့်အရေးနည်းတဲ့လူဒန်းစားတွေအတွက်ထောက်လျှောက်ရက်တည်ခဲ့တယ်။အဲ့တော့အဲ့ဒီနေရာလေးကိုကျမရထားတဲ့နေရာလေးကိုကျမဆက်လက်ပြီးတော့ထိမ့်သိမ်းကာကွယ်လာပါ2010လေးကကျမရခဲ့တဲ့နေရာလေးကိုဆက်ပြီးတော့တသိပုဂ္ဂလအနေနဲ့ကျမဆက်ပြီးတော့ထိမ့်သိမ်းကာကွယ်ခြင်းဖြစ်တယ်အဲ့လိုထိမ့်သိမ်းကာကွယ်ထားပြီးတော့ခုနကကျမရက်တည်ထားတဲ့မူအတိုင်းပဲဆက်လက်ပြီးတော့ကျမရက်တည်သွားမယ်အဲ့တော့လွှတ်တော်ထဲမှာအဲ့တော့ကျမကိုပြောတယ်အာဆီယမရယ်ဆီယမတချို့ကပြောကြတယ်ဆီယမတယောက်ထဲနဲ့အဆိုးအမဖွင့်နိုင်ဘူးလွှတ်တော်ထဲမှာဆီယမဘယ်လိုလုပ်မလဲကျမအမြဲတမ်းပြောတယ်ကျမဘာလုပ်မလဲဘယ်နည်းနဲ့လုပ်မလဲဆိုတော့ကျမပြောတယ်လွှတ်တော်ထဲမှာကျမတို့လွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတယ်။ဆရာဂိုင်းလုံးသောအမတ်တွေကလွှတ်တော်ကိုယ်စားလှယ်တွေကလက်မှတ်ထိုးပေးရင်ကျမကပြဿနာတစ်ခုအဲ့ဒီ issue တစ်ခုကိုကျမနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတည်သွားလို့ရတယ်။လွှတ်တော်မှာဆွေးနွေးစရာတော့မလိုဘူးနော်။အဲ့ဒီကိစ္စကိုကျမလွှတ်တော်ကိုယ်စားလှယ်ဆရာဂိုင်းတို့ရဲ့လက်မှတ်ရတဲ့တပြိုင်တည်းအထက်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတည်သွားပြီးကျမမေးခွန်းထုတ်လို့ရတယ်။ကျမဒီအစိုးရကိုထိန်းချောင်းယုံတင်မကဘူး။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာလဲကျမတို့ပြည်သူလူထုအတွက်အငင်းပွားပွဲဖြစ်နေတဲ့ဥပဒေတွေအများကြီးကိုပြင်ဆင်နိုင်တဲ့အလုပ်ကိုကောင်းကောင်းလုပ်နိုင်မှာကျမဒီဥပဒေပညာရှင်တယောက်အနေနဲ့ဒါပြည်သူလူထုကိုသွားပြီးတော့ဒါကျမအလုပ်ကျွေးပြုချင်တယ်ကိုယ့်ပညာနဲ့အလုပ်ကျွေးပြုတဲ့နေရာမှာဘယ်နည်းနဲ့အလုပ်ကျွေးပြုနိုင်မလဲဆိုတော့ခုနဆရာခိုင်နှုံးသောလွှတ်တော်ကိုယ်စားလှယ်တွေရဲ့လက်မှတ်နဲ့ကျမလုပ်ပေးနိုင်တယ်အဲ့ဒါကပြီးခဲ့တဲ့လွှတ်တော်သက်တမ်း9နှစ်အတွင်းမှာဘယ်တတိပုဂ္ဂလကိုယ်စားလှယ်ကမှလုပ်မလာတဲ့ကိစ္စပေါ့နော်
ဒါတော့အများလေးသိကြပါပြီ
။အဲ့ဒါကြောင့်မလို့ကျမကဒါကိုကျမကလုံနိုင်နေ။အဲ့တော့အစိုးရမဖွဲ့ရုံးကြည့်တယ်အစိုးရဖွဲ့မဖွဲ့နိုင်ဟုတ်တယ်မဖွဲ့နိုင်ဘူးမှန်တယ်။သို့တော့ကျမဒီအစိုးရကိုကောင်းကောင်းထိန်းချောင်းနိုင်ချောင်းပြည်သူလူထုကသိရှိပြီးဖြစ်ပါတယ်။အကြောင်းအစိုးရကိုထိန်းချောင်းနိုင်ပါလေလို့။
အဲ့တော့အခုဒီအောင်နိုင်ရေးအတွက်ပေါ့နော်။အောင်နိုင်ရေးအတွက်အခုလှုပ်ထားတဲ့ဒီမဟာဗျူဟာသဘောမျိုးပေါ့နော်။အဲ့ဒါတွေရောဘာတွေရှိပါလဲ
။ကျမကပြိုင်ပကြီးနှစ်ခုကိုကျမရထားတစ်ဖက်ကဟိုပြည်ခိုင်ပြိုပါတီတစ်ဖက်က NLD ပေါ့နော်ကျမရဲ့မဲဆန္ဒနယ်ထဲမှာ NLD နဲ့ပြည်ခိုင်ပြိုကိုကျမပြိုင်ရတာဆိုတဲ့အခါကျတော့ကျမအနေနဲ့ပြည်သူလူထုစီကထွက်လာတဲ့အတန်နေပေါ့အတန်နေပေါ်မူတည်ပြီးတော့ပဲကျမတို့ကတုံ့ပြန်သွားဖို့ဟိုနှီးဖြူကခင်းသွားဖို့ရည်ရွယ်ချက်ရှိပါတယ်ဒါကြောင့်မလို့ပြည်သူလူထုစီကအတန်ကိုနားထောင်တဲ့အခါမှာလူထုလူဒန်းစားအသီးသီးရပေါ့နော်အတန်နေကိုကျမနားထောင်တယ်နားထောင်ပြီးတော့ဟိုပြန်ပြီးတော့ကျမတို့အဲ့ဒီအတန်တွေကိုပြန်လဲပေါ့နော်ဟိုပြန်လဲအသုံးပြုပြီးတော့ကျမတို့ရဲ့မဟာဗျူဟာနေဗျူဟာကိုချမ်းပတ်ပါတယ်အဲ့တော့နေမျိုးမျိုးလည်းရှိပါတယ်အခုတော့တချို့ကတော့ပြောနေကြတာကတော့ရှိပါတယ်အေးဒီထွန်ညူညူသင်းကိုပေးလိုက်လို့မဲခွဲသွားမယ်ပေါ့နော်သူတို့ရဲ့မိခင်ပါတီတွေပေါ့မိခင်ပါတီတွေအနိုင်မရမအောင်ဆိုတယ်ပေါ့နော်အဲ့တော့ကျမဟိုခဏခဏလေးပြောပါလေကျမဒီခုန498နေရာတွေကတနေရာပဲတောင်းတာ1%ကိုကျမတောင်းနေတာမဟုတ်ဘူးပေါ့နော်အဲ့တော့မိမိကြိုက်သောပါတီကိုမဲနှစ်မဲပေးနိုင်တယ်ကျမကတော့မဲဆစ်ပေးပြအောင်ပေးပါကျမတမဲကိုတော့ပေးပါဘာကြောင့်လဲဆိုတော့လူထုကြီးမှာပြည်သူလူထုမှာ3မဲပေးဖို့သူတို့မှာအခွင့်အရေးရှိပါတယ်အဲ့တော့တန်မှန်ဗမာဆိုရင်ပေါ့နော်3မဲပေးဖို့ရှိတယ်တိုင်းရင်းသားကျမရဲ့မဲဆန္ဒနယ်မှာနေတဲ့ကရင်တိုင်းရင်းသားရခိုင်တိုင်းရင်းသားဆိုရင်တော့သူတို့က4မဲပေးခွင့်ရှိတာပေါ့အဲ့ဒီတော့ပြည်သူလွှတ်တော်မှာကျမကိုပေးပါကြံတဲ့အမျိုးသားလွှတ်တော်တို့ရန်ကုန်တိုင်းလွှတ်တော်တို့အတွက်ကတော့မိမိကြိုက်နှစ်သက်သောပါတီကိုပေးပါဆိုပြီးတော့ကျမကပြည်သူလူထုစီကအဲ့လိုမဲတောင်းတဲ့စနစ်ကိုကျမကျင့်သုံးနေပါတယ
်ဟိုဒီရွေးကောက်ပွဲကြီးမှာပေါ့နော်မဲဆွယ်စည်းရုံးရေးကာလမှာလည်းအောင်မြင်ပါစေ
ဟုတ်ကဲ့ကျေးဇူးတင်ပါ
တယ်ဟုတ်ကဲ့ပါကျေးဇူးတင်ပါ
တယ်
ကဲကျေးဇူးအများကြီးတင်ပါတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာရှင်မကြာခင်မိနစ်ပိုင်းအတွင်းမှာတော့မြန်မာပြည်ကပေးစာများပြည်ရင်းသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါရှင
်ဗီဒီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေဓာတ်ရိုက်အတန်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါအခုကျမတို့တင်ဆက်နေတဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။မကြာခင်မှာတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်နဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်။သမရပါတီမဲဆွယ်စီယုံရေးလုပ်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ကဒီတပတ်ဆွေးနွေးတင်ပြမှာပါရှင
်ပြီးခဲ့တဲ့ရက်ပိုင်းကသမရဦးသိန်းစင်ရဲ့ခီးစဉ်သတင်းဓာတ်ပုံနဲ့ပတ်သက်ပြီးအစိုးရပိုင်သတင်းစာတွေရဲ့ဖော်ပြမှုဟာပြည်ခံမျိုးပါတီအတွက်မဲဆွယ်ပေးသလိုဖြစ်နေတယ်ဆိုတဲ့ဝေဖန်ညှင်းခုံမှုတချို့ပေါ်ပေါက်ခဲ့ပါတယ်ဦးသိန်းစင်ရဲ့သမရတာဝန်နဲ့သွားတဲ့ခီးစဉ်မှာဒေသခံပြည်သူတချို့ကပြည်ခံပြိုးအင်ဂျီတွေဝော့ပြည်ခံပြိုးအလံတွေဟွေရမ်းပြီးကြိုးဆိုတဲ့ဓာတ်ပုံတွေကိုအစိုးရပိုင်သတင်းစာကဖော်ပြခဲ့သလိုမျက်နှာဖုံးမှာမိဒီလာမျိုးနဲ့မိဒီလာလွင်ပြင်တစ်ခုလုံးအစိမ်းရောင်လွင်ပြင်ဖြစ်ရမည်ဆိုတဲ့ခေါင်းစဉ်ရေးထိုးဖော်ပြခဲ့လို့ပါဒီလိုဝေဖန်မှုတွေနဲ့ပတ်သက်ပြီးပြည်သူ့ဘဏ္ဍာဝင်နဲ့လဲပတ်နေတဲ့ပြည်ကြ ాయి ဝန်ကြီးဌာနတာဝန်ရှိသူတစုံတစ်ယောက်ကမှသူတို့လောက်ရမှားပါတယ်ဆိုပြီးဝန်မခံခဲ့သလိုအစိုးရတာဝန်နဲ့ခီးသွွားရမှာပါတီအင်ဂျီဝော့ပါတီလံကန်မိကြိုးဆိုကြတာတွေကိုလည်းအစိုးရအဖွဲ့ကဘာတခွမှဖြည့်ရှင်းချက်မပေးခဲ့ပါဘူးအခုတော့အများပြည်သူနဲ့သတင်းမီဒီယာတွေရဲ့ဝေဖန်မှုကိုလုံးဝဂရုမစိုက်ဘူးဆိုတဲ့သဘောမျိုးများဖြစ်နေမလားတမရဦးသိန်းစင်ရဲ့အစိုးရတာဝန်ခီးစဉ်တွေကိုပြည်ခံပြိုးပါတီစီယုံရေးခီးစဉ်ဆန်ဆန်ဖော်ပြမှုတွေဇက်တိုက်လှုပ်လာပြန်ပါပြီဒီလိုလှုပ်တာသင့်တော်ပါရဲ့လားဘလို့အကျိုးဆက်တွေရှိလာနိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
အောက်တိုဘာလ29ရက်နေ့ကတမရဦးသိန်းစိန် AR တိုင်းပသိမ်မြို့ကိုသွားပါတယ်အဲ့ဒီကနေတဆင့်တမရနဲ့အဖွဲ့ဟာငပူတော်မြို့ကိုဆက်ပြီးသွားပါတယ်။တမရလမ်းကြောင်းမှာကြိုဆိုကြတဲ့ပရိသတ်တွေရောလူထုတွေ့ဆုံပွဲမှာပါပရိသတ်အများစုဟာပြည်ခိုင်ဖြိုးပါတီတစိမ့်ပါတီရှပ်တွေအင်ကြီးတွေဝတ်ဆင်ထားတာတွေ့ရပါတယ်။တချို့တီရှပ်တွေမှာဆိုလူမှုဘဝမြင်မာဖို့ပြည်ခိုင်ဖြိုးကိုမဲပေးစိုးဆိုတဲ့စာသားတွေကိုပါရိုက်နှိပ်ထားတာပါ။ကြိုဆိုကြရမှာလဲအများစုဟာပြည်ခိုင်ဖြိုးအလံတွေကိုဝေယမ်းပြီးကြိုဆိုကြပါတယ်။တကယ်တော့နိုင်ငံရေးပါတီတွေအပြိုင်ဆိုင်မဲဆွယ်စည်းရုံးရေးဆင်းနေကြတဲ့ဒီကနေ့လိုကာလမျိုးမှာရွေးကောက်ပွဲဝင်မှာမဟုတ်တဲ့တမရတယောက်ရဲ့တရားဝင်ခီးစဉ်တွေဟာပါတီနိုင်ငံရေးကင်းဖို့လိုပါတယ်။ခီးစဉ်စီစဉ်တဲ့သူတွေကလည်းပါတီစည်းရုံးရေးအသွင်သဏ္ဍာန်မဆောင်အောင်စီစဉ်ဖို့လိုပါတယ်။အခုတော့တမရခီးစဉ်သားပြောတယ်ပြည်ခိုင်ပြိုးပါတီစည်းရုံးရေးခီးစဉ်နဲ့ဘာမှမချားနာပါဘူး။နောက်ပြဿနာတစ်ခုကပြည်သူ့ဘဏ္ဍာငွေနဲ့လဲပတ်နေတဲ့အစိုးရပိုင်မြမအလင်းကျေးမုံနဲ့တက်မတော်ပိုင်မြဝတီစတဲ့သတင်းစာတွေ MRTV ရုပ်သံလိုင်းတွေကလည်းဒီမဲဆွယ်စီယုံရေးဆန်တဲ့ဓာတ်ပုံတွေဗီဒီယိုကလစ်တွေပါဝင်တဲ့သတင်းတွေကိုဝေဝေဆာဆာဖော်ပြနေကြတာပါတကယ်တော့ပြည်ခိုင်ပြိုးပါတီမဲဆွယ်စီယုံရေးပုံသဏ္ဍာန်ဖြစ်နေတဲ့ဆိုရင်ပါတီပိုင်ပြည်ထောင်စုနေ့စဉ်သတင်းစာမှစိတ်ကြိုက်ဖော်ပြလို့ရပါတယ်ပြည်သူ့ဘဏ္ဍာနဲ့လဲပတ်နေတဲ့အဲ့ဒီသတင်းစာနဲ့ရုပ်သံမီဒီယာတွေကနေဒီလိုပုံစံဖော်ပြတာမျိုးကတော့မသင့်တော်ပါဘူး။အကြောင်းကတော့ပြည်ကြ ాయి ဝင်ကြီးဌာနကိုယ်တိုင်ဗက်လိုက်မှုတွေရှိမှဆိုလို့ဆိုပြီးနိုင်ငံရေးပါတီမဲဆွယ်စည်းရုံးတဲ့သတင်းတွေနဲ့ပတ်သက်ရင်ဘာသတင်းကိုမှထည့်သွင်းဖော်ပြခွင့်မပြုခဲ့လို့ပါပဲ
။တဆက်တည်းသမရဦးသိန်းစင်နဲ့ရွေးကောက်ပွဲအကြောင်းဆွေးနွေးကြရအောင်ပါ။လက်ရှိဖွဲ့စည်းပုံ2008ထဲမှာသမရနဲ့အစိုးရအဖွဲ့ဝင်ကြီးတွေဟာသူတို့ရဲ့အစိုးရတာဝန်တက်တန်းတွင်ပါတီနိုင်ငံရေးမဆောင်ရွက်ရဘူးလို့ပြဋ္ဌာန်းထားပါတယ်။အစိုးရသက်တမ်းလို့ဆိုထားတဲ့အတွက်တာဝန်စထမ်းဆောင်ခြင်းကစပြီးတာဝန်ကနေနှုတ်ထွက်ဒါမှမဟုတ်အနားယူမဲ့အချိန်ထိအကျုံးဝင်ပါတယ်။ဒါပေမဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေမှာတော့ရွေးကောက်ပွဲမဲဆွယ်ကာလရောက်ရင်ရွေးကောက်ပွဲဝင်မဲ့တမရနဲ့အစိုးရအဖွဲ့ဝင်တွေဟာပါတီမဲဆွယ်စည်းရုံးရေးလုပ်ငန်းတွေလုပ်နိုင်တယ်ဆိုပြီးပြဋ္ဌာန်းပေးထားပါတယ်။အဲ့ဒီပြဋ္ဌာန်းချက်နဲ့ပတ်သက်လို့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးကာလအတွင်းလွှတ်တော်နိုင်ငံကသူရဦးရှိမန်းကပြင်ဆင်ဖို့ကြိုးစားခဲ့ပါသေးတယ်။သူကဥပဒေပါပါတီစည်းရုံးရေးလုပ်နိုင်တယ်ဆိုတာကိုဖြုတ်ပစ်လိုက်ချင်တာပါ။သူအဲ့လိုပြင်ဆင်ချင်တဲ့အကြောင်းရင်းကတော့လာမယ့်မဲဆွယ်ရွေးကောက်ပွဲကာလပြီးသည့်အထိ တမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဘသူတူတယောက်မှပြည်ခိုင်မျိုးပါတီစီပြန်မလာနိုင်အောင်အခြားဘယ်ပါတီတစ်ခုခုစီမှလည်းသွားမရအောင်ပါတီအစ်တစ်ခုခုလည်းမထောင်နိုင်အောင်ကြံရွယ်ပြီးလုပ်တာပါတမရနဲ့အစိုးရအဖွဲ့ဝင်တွေရွေးကောက်ပွဲဝင်ခြင်းရင်တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲဝင်ကြလို့ဆိုလိုတာပါဒါပေမဲ့လည်းသူရဦးရှင်မန်းရဲ့စူးစမ်းမှုမအောင်မြင်ခဲ့သလိုခိုင်းကနတိုက်ပွဲအတွင်းသူကိုယ်တိုင်ပါတီခေါင်းဆောင်အဖြစ်ကနေဖယ်ရှားခံခဲ့ရပါတယ်
ဘလိုပဲဖြစ်ဖြစ်လက်ရှိတည်ဆဲဥပဒေအရသမရဦးသိန်းစိန်သာရွေးကောက်ပွဲဝင်မယ်ဆိုရင်ပါတီစည်းရုံးရေးမဲဆွယ်ခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမဝင်ဘူးဆိုရင်တော့မဲဆွယ်စည်းရုံးခွင့်လုံးဝရှိမှာမဟုတ်ပါဘူး။လက်ရှိရွေးကောက်ပွဲဝင်ကြမဲ့ဒုသမရတွေအစိုးရဖွဲ့ဝင်ဝင်ကြီးတွေအနေနဲ့မဲဆွယ်စည်းရုံးခွင့်ရှိကြသလိုစည်းရုံးမှုတွေကိုလည်းလုပ်နေကြပါပြီ။တခုပါပဲပါတီမဲဆွယ်စည်းရုံးရေးလုပ်ငန်းလုပ်ရမှာအစိုးရတာဝန်နဲ့ခွဲခွဲခြားခြားလုပ်ကြဖို့ပါပဲဒီလိုဥပဒေစည်းမျဉ်းတွေရှိနေပါလျက်နဲ့သမရဦးသိန်းစိန်အစိုးရအဖွဲ့နဲ့ပြည်ကြားရေးဝန်ကြီးဌာနဟာရွေးကောက်ပွဲအတွက်ချမှတ်ထားတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ပြီးဆက်လက်လုပ်ကိုင်နေကြတာပါတိတ်မကြသေးခင်တုန်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတစ်ခုကိုဆွဆွဲတဲ့သဘောဗတ်လိုက်တဲ့သဘောပါလို့ဆိုပြီး BBC သတင်းဌာနရဲ့ရေဒီယိုသတင်းထုတ်လွှင့်ချက်ကိုကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ပါတယ်။အဲ့ဒီရေဒီယိုသတင်းပုတ်ချက်ထဲမှာစိုက်ကားသမားတယောက်ကပြည်ခိုင်ဖြိုးပါတီဘက်ကငွေပေးမဲဆွဲတယ်လို့ဆွဆွဲပြီးသူတို့ကတော့ NLD ကိုပဲထောက်ခံတယ်လို့ပြောဆိုထားတာပါ။အခုအစိုးရပိုင်းသတင်းစာရီရဲ့ဖော်ပြချက်မှာတော့စိုက်ကားသမားအကြောင်းမဟုတ်ပါဘူး။အခြေခံဥပဒေကိုစံပြအဖြစ်လိုက်နာဖို့တာဝန်ရှိတဲ့သမရကိုယ်တိုင်ဖြစ်ပါတယ်။
သမရရဲ့ခီးစဉ်ကိုပြည်ခိုင်ပြိုးပါတီမဲဆွယ်စည်းရုံးရေးပုံစံလုပ်ပြီးဘဲမလိုက်ပါဘူးမဲဆွယ်တာတွေမထည့်ပါဘူးဆိုတော့အစိုးရပိုင်မီဒီယာတွေကနေ့စဉ်ရက်ဆက်ဖော်ပြနေကြတာဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရအဖွဲ့နဲ့ပြည်ကြားရေးဝန်ကြီးဌာနဘက်ကဒီလိုလုပ်နေပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘာမှအရေးယူဆောင်ရွက်မှာတော့မဟုတ်ပါဘူး။ဒါပေမဲ့သမရပြည်ခိုင်ပြိုးပါတီပြည်ကြားရေးဝန်ကြီးဌာနနဲ့အစိုးရသတင်းစာတွေကိုတော့ပြည်သူလူထုပိုပိုပြီးအယုံကြည်နေစေတဲ့အကျိုးဆက်ပဲရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီတူအောင်မင်းရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ပါရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုနားဆင်ကြည့်ရအောင်ပါနော
်ဂျင်းပဘူရပိုင်းမဲ့လူတော်တဲ့မြမရွေးကောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်အနိုင်ရမယ်ဆိုရင်အာနာလွှဲပြောင်းရေးချောချောမွေ့မွေ့ဖြစ်လာနိုင်ပါမလားရုပ်ကပွဲလွန်ကာလမြန်မာနိုင်ငံရဲ့အခြေအနေတည်ငြိမ်မှုအလားအလာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းနဲ့ဒေါ်ရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ bomis@voanews.com ဒါမှမဟုတ်တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ပြီးတော့ကြိုတင်ပေးပို့ထားပါ။တိုက်ရိုက်မပါဝင်နိုင်ဘူးဆိုရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညဒိုင်ရိုက်လေလိုင်းစီစစ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့မအေးတန်နာကျော်ရဲ့မြမပြီကပေးစာများအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်။
မင်္ဂလာပါရှင်ဗီအိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေသတွေနဲ့လည်းဖြောပြေးပေးမှာဖြစ်ပါတယ်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေသဆောင်ဖြစ်တဲ့မြန်မာတချင်းလေးတပုတ်ကိုလည်းအစီအစဉ်မဆုံးခင်မှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်နိုဝင်ဘာလ10ရက်နေ့မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲကြီးနီးလာတဲ့အချိန်မှာဗီအိုကိုရေးလာကြတဲ့သောရရှင်တွေရဲ့အစာတွေကလည်းဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာတွေပဲဖြစ်ပါတယ်နော်ဒါကြောင့်မို့ဒီတစ်ပတ်ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးတစ်ပတ်မှာတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်ပြီးတော့သောရရှင်တွေရေးလာတဲ့အစာတွေကိုပဲဖော်ပြပေးသွားခြင်းပါတယ်ရှင်ဒီလိုမျိုးရွေးကောက်ပွဲကာလမှာကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့အစီအစဉ်အတန်းလွှင့်ချိန်တွေတိုးပြီးတော့ထုတ်လွှင့်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ကိုတက်ကဒီ Facebook မှာရေးလာတာပါသူ Facebook မှာရေးထားတဲ့ post လေးကိုမြန်မာပြည်ကပေးစာများကဏ္ဍမှာပြန်ကြားပေးတဲ့အတွက်ကျေးဇူးတင်ပါကြောင်းရေးလာရင်းနဲ့ရွေးကောက်ပွဲကာလအထူးအစီအစဉ်ဖြစ်တဲ့ Radio နဲ့ TV ရုပ်သံတွေကိုမိနစ်30စီတိုးလာတဲ့အတွက်အရန်ဝမ်းသာမိပါတယ်။ရွေးကောက်ပွဲကာလမှာလည်းမဟုတ်ဖက်နဲ့ရွေးကောက်ပွဲလွန်ကာလတွေအထိထုတ်လွှင့်ပေးစေချင်ပါတယ်။ Super D သောရရှင်ကိုသက် Facebook အစာမျက်နှာမှာရေးလာပါတယ်ရှင်။ဟုတ်ကဲ့ပါဒီသောရရှင်ပြောထားသလိုပဲကျွန်တော်တို့အစီအစဉ်တွေကိုရွေးကောက်ပွဲကြော်တဲ့အထိဆက်ပြီးတော့ဒီတနားရီစာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နော်။ ဗီယိုကိုစာရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့မြမပြည်ကျမ်းမာပါစေဆိုပြီးတော့သူတို့ဒေသမှာပါတီကြီးတခုမဲဆွဲပုံနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
ကျွန်တော်တို့က Facebook ကိုအခုမှသုံးရလို့အရင်မတ်လနဲ့ April လကအကြောင်းတွေကိုတင်ပြခြင်းပါတယ်ကျွန်တော်တို့မြို့နယ်မှာနွေရာသီဆိုရင်ရေအင်ပတန်ရှားပါတယ်ရေရှားတဲ့အတွက်တောက်ရေသုံးရေနဲ့ချိုးရေအခက်အခဲဖြစ်ပါတယ်ဒါကြောင့်ပါတီကြီးကရွာသားတွေပါတီရဲဝင်မယ်ဆိုရင်ဆက်ရေတွင်ချပေးမယ်ဆိုတော့အုပ်ချုပ်ရေးမှူးကဒါတော့ကျွန်တော်တို့မလုပ်နိုင်ဘူးပြောပါတယ်ရော့ပရမားရော့နဂါမဟုတ်တော့ဆက်ရေတွင်ချမပေးပါဘူးပြည်သူတွေငတ်ပြီးကြံခဲ့ပါတယ်ကဲဒီပါတီကြီးကိုဘလို့လို့ယုံကြည်ကိုးစားပြီးမဲပေးကြရမှာလဲပါတီကြီးဆိုတာကိုနားလည်နိုင်ပါစေလို့မြန်မာပြည်ကျမ်းမာပါစေဗျာ
မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်အခုတော့သောရရှင်နေအတွက်အနောက်တိုင်းဒေလီတို့နဲ့ဖြောပြပေးကြပါတယ်ရှင်နိုင်ငံတကာမှာကြော်ကြားနေတဲ့တချင်းတလေဖြစ်ပါတယ် Grammy ဂီတာဆိုတဲ့အများကြီးနဲ့ British အဆိုတော့ Adele ရဲ့တချင်းတလေပါဒီတချင်းတက်ကဒီအော်တိုဘာလ23ရက်နေ့မှာပဲ Excel တေးတန်သွင်းကထုတ်တဲ့တချင်းဖြစ်ပြီးတော့တချင်းနာမည်က Hello ဖြစ်ပါတယ်2012ခုနှစ်မှာ James Bond ရုပ်ရှင် Skyfall တွေဇန်ဝင်တေးတချင်းဆိုးပေးပြီးတဲ့နောက်၃နှစ်ကြာလို့တချင်းတက်မထွက်ဖ ೇನೆ အခုမှတေးတပြားအစ်တစ်ချက်ထွက်အောင်လို့လုပ်နေတဲ့ Adele ရဲ့တချင်းတက်ပါအခုအဲ့ဒီတက်ပြားအစ်တဲကပထမဆုံးထုတ်လိုက်တဲ့ Hello တချင်းကလည်းနိုင်ငံတကာမှာအောင်မြင်မှုရနေပြီးတော့ Britain ဘာဝင်နိုင်ငံပေါင်း14နိုင်ငံမှာနံပါတ်1ရတဲ့တချင်းဖြစ်ပါတယ်Adele ဆိုတဲ့ Hello ဆိုတဲ့တခြင်းကိုသောရရှင်နေနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်เนา
ะ Hello It's me I was wondering if after all these years you'd like to meet to go over everythingThey say the time's supposed to heal ya, but I ain't done much healing. Hello, can you hear me? I'm in California dreaming about who we used to be when we were younger and free.I've forgotten how it felt before the world fell at our feet. There's such a difference between us and a million miles. Hello from the other side. I must have called a thousand times.
Adele မကြာခင်မှာထုံးမဲ့25ဆိုတဲ့ဒေးတပြားအစ်စ်သေးကပထမဦးဆုံးထွက်လာတဲ့ Hello ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်နေအချင်းချင်းပေးပို့တဲ့မြေတားတေးလက်ဆောင်မြန်မာတခြင်းလေးတပုတ်ကိုနောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံမှာမကြာမီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတဲ့စာတချို့ကိုဆက်ပြီးတော့ဖော်ပြပေးကြပါရစေ။ရန်ကုန်မြို့ဒဂုံမြို့တက်တောင်ပိုင်းကကိုကျော်ဒူဝင်ဆိုတဲ့သောရရှင်ကတော့ VOE ကိုအားပေးလာတာနှစ်ပေါင်းများစွာကြာလာခဲ့ပါပြီတဲ့အခု VOE ကတစင်တာဝန်ရှိသူတွေကိုအရောက်ပို့ပေးဖို့ပြောချင်ပါတယ်ဆိုပြီးတော့သူဒီစာမှရေးမပို့ရရင်အသေးမဖြောင်းနိုင်လို့ဒီစာကိုရေးလိုက်ရပါတယ်ဆိုပြီးတော့စာတစ်စောင်ရေးပြီးတော့ပို့လာပါတယ
်ကျွန်တော် VOE ကိုအားပေးခဲ့တာ15နှစ်ရှိပါပြီစာရေးမယ်လို့ကြံတိုင်းတစ်ခါမှမရေးပြခဲ့ပါဘူးအခုတော့ရင်ထဲမှာမအောင်နိုင်တော့လို့ဖွင့်မပြောမိရင်တည်ရင်တောင်မှကိုယ့်အကိုခွင့်လွှတ်ခြင်းမမို့လို့ရှင်ဖွင့်လဲရတာပါဒီနေ့အော်တိုဘာလ22ရက်နေ့ရောက်ခဲ့ပါပြီရွက်ောက်ဝဲကြီးကျင်းပကို16ရက်ပဲလူပါတော့တယ်အခုအချိန်ထိမဲဆင်းမှာကျွန်တော်နာမည်ပါမပါဘူးမသိရသေးပါဘူးကျွန်တော်အိမ်ကိုလာပြီးတော့ဆင်းရဲကောက်တာ2ချိန်လောက်တော့ရှိခဲ့ပါတယ်အသက်18နှစ်ပြည့်ပြီးသူနိုင်ငံသားတယောက်အနေနဲ့မဲပေးပိုင်ခွင့်ရှိမရှိကိုအခုအချိန်ထိတန်တရားဖြစ်မိပါတယ် ၎င်းစီးဝင်တဲ့သူတွေမဲဆင်းမှာကြီးညာပြီးဖြစ်ပေမဲ့ဧည့်သည်နဲ့နေထိုင်သူတွေအတွက်ကိုတရားဝင်ထုတ်ပြန်ကြေညာထားခြင်းမျိုးမရှိသလိုဧည့်သည်စာရွက်ပေးပြီးတော့စည်းရင်သွင်းထားပေမဲ့သွားပြီးတော့မေးတော့အသင်ဆောင်နေပါလို့ပဲပြောပြီးစည်းရင်တစုံတရာထုတ်ပြန်ပေးတာမျိုးအခုအထိမရှိသေးပါဘူးကျွန်တော်လိုပဲဧည့်သည်တိုင်ပြည်နေတဲ့သူတွေအများကြီးရှိပါတယ်နောက်ထပ်မေးချင်တာကသူတို့ပြုစုထားတဲ့ဧည့်သည်နဲ့နေထိုင်တဲ့မဲဆင်းတွေကိုအစဉ်သင့်ရှိတဲ့ဒါပေမဲ့ကတ်မထားဘူးပြောပြီးတော့အဲ့ဒါဆိုရင်အဲ့ဒီစည်းကိုဘသူအတွက်ပြုစုထားရတာလဲတရားဝင်ဘာကြောင့်မပြရတာလဲသိချင်ပါတယ်စန္ဒမဲပေးဖို့အခွင့်အရေးကလက်ထက်ကမ်းမှာရောက်နေပြီလေတာဝန်ရှိတာဝန်သိပြည်သူတယောက်အနေနဲ့ဒီခွင့်အရေးကိုလည်းလုံးဝဆုံးရှုံးမခံနိုင်ပါဘူးအမိနိုင်ငံတော်ကြီးတိုးတက်ပြောင်းလဲဖို့ပထမခြေလှမ်းစန္ဒမဲပေးခြင်းနဲ့ပါဝင်ကူညီခြင်းမှာလည်း
ရွေးကောက်ပွဲနည်းလေလေပြည်သူတွေရဲ့စိုးရိမ်မှုကမြင့်လေလေဆိုတာဒီစာရီထဲမှာတွေ့ရပါတယ်နော်ဒါကတော့ရန်ကုန်တကုံမြို့သစ်တောင်ပိုင်းကကိုကျော်ဒူဝင်ရေးလာတဲ့စာဖြစ်ပါတယ်ရွေးကောက်ပွဲဟာနိုင်ငံတော်အလှည့်ပြောင်းအတွက်အရန်ကိုအရေးကြီးလွန်အားကြီးလို့ဒီစာကိုရေးရပါတယ်ဆိုတော့နောက်ထပ်ရန်ကုန်နဲ့တော့နည်းနည်းအလှမ်းဝေးတဲ့ဒီမြေလက်ကသောရရှင်ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါမယ်မြေလက်သားဖုံးတင်ဦးက
ဒီစာရေးချိန်မှာမြန်မာနိုင်ငံဟာနိုင်ငံရေးအပြောင်းအလဲလုပ်ဖို့အတွက်အမတန်အရေးကြီးတဲ့အချိန်အခါဖြစ်ပါတယ်ရွေးကောက်ပွဲအတွက်2015စက်တင်ဘာလ14ရက်နေ့ကစပြီးမဲစည်းရင်းတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကကတ်ထားပြီးတွားကြည့်ကြပါတယ်မိသားစုစီးရင်မှာပါပိသားဖြစ်တဲ့မိသားစုဝင်တယောက်လုံးအမည်ပါမလာပါဘူးတယောက်ကြတော့ခင်နဲ့ခိုင်လွဲရေးထားလို့တတ်မှတ်ပုံစံတွေနဲ့တင်ခဲ့ပါတယ်နာမည်ရှာတဲ့အခါမှာလည်းအခေယအစဉ်လိုက်လှုပ်ထားတဲ့အတွက်ခက်ခက်ခဲခဲရှာရပါတယ်အိမ်တော်စုစီးရင်ပါအတိုင်းပြုစုထားရင်အလွယ်တကူရှာလို့ရပါတယ်အောက်ခြေရက်ွက်အစိုးရဝန်ထမ်းတွေကလည်းခိုင်းတဲ့အတိုင်းလှုပ်တာကွာလို့မာရီကြောရီပြောပါတယ်နှစ်90လောက်ကြာမှဖြစ်လာတဲ့ရုပ်ောက်ပွဲမှာညာနေညာနဲ့သုံးပြီးဒီလိုခင်းကျင်းလာတာဟာယူသားမှုမရှိကြောင်းစနစ်တကျအကွက်စင်ပြီးဗျူဟာမြောက်လှုပ်လာတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့အဖြေမှန်မရမှာစိုးရိမ်ပါတယ်ကပ္ပကောင်းဆောင်အသီးသီးနဲ့ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ယူပေါက်ဟာပေါက်မရှိအောင်ကြီးကြပ်ပေးပါလို့အထူးမြတ်တာရက်ခံပါတယ်ခင်ဗျာ
ရွေးကောက်ပွဲကိုနိုင်ငံတကာကတည်ချစောင့်ကြည့်ပေးပါဆိုပြီးတော့ဒီစိုးရိမ်ဒီကြီးနဲ့ရေးလာတဲ့မြေလက်သားဖုံးတင်ဦးရဲ့စာပြီးတော့အမေရိကန်ပြည်အောင်စုကနေပြီးတော့မြန်မာနိုင်ငံကဒီရွေးကောက်ပွဲကိုလှမ်းပြီးတော့စိတ်ဝင်စားနေတဲ့သောရရှင်ဝင်းကိုရဲ့စာကိုလည်းဖော်ပြပေးကြပါမယ်။မီရှိဂန်ပြည်နယ်ကသောရရှင်ဝင်းကိုက
အခုလိုမဲတပြားထဲဖို့အတွက်အချိန်နဲ့နီးကပ်လာနေချိန်မှာကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့အတွေးသည့်အမြင်သိကြဖို့လိုနေတဲ့အချိန်လေးပါ။ပါတီတွေတော်တော်များပါတယ်။မဲဆွေနေတဲ့အချိန်မှာတော့ဟိုဟာပေးတီးယားပေးနေကြပါတယ်။ဒီလိုတွေပေးနေတာကတခဏတာလားအမြဲလားဆိုတာကိုမြန်မာနိုင်ငံသားတွေအနေနဲ့သဘောပေါက်သိထားစေလိုပါတယ်။ဘယ်ပါတီကပဲနိုင်ပါစေနိုင်ငံရဲ့လူမျိုးအတွက်တကယ်တိုးတက်ကြီးပွားနိုင်အောင်လုပ်ပေးနိုင်ပါမလားဆိုတဲ့အပေါ်မှာဘယ်ပါတီကကောင်းကောင်းလုပ်ပေးနိုင်လဲဆိုတာလေ့လာသင့်ပါတယ်အခုလက်ရှိအုပ်ချုပ်ထားတဲ့ပါတီအစိုးရကဒီနေ့ဒီချိန်အထိဘလောက်များဘာတွေလုပ်ပေးခဲ့တာလဲဆိုတာရယ်ပြည်သူပြည်သားတွေကိုဘလောက်ချုပ်ချယ်နှိပ်စက်တယ်လယ်သိမ်းမြေသိမ်းလမ်းဘေးအရောက်ပို့ခဲ့တယ်နိုင်ငံတော်ကနေရောင်းချထားတဲ့တရုတ်တန်ခွေပိုက်လိုင်းထိုင်းနိုင်ငံကိုရောင်းစားထားတဲ့လျှက်စစ်မီးယာနိုင်ငံတကာကိုရောင်းစားထားတဲ့ကြောက်တံပရများသည့်အဲဒီဝင်ငွေတွေကိုချမှတ်ပြခဲ့တဲ့အစိုးရမြန်မာပြည်ရဲ့ရင်သွေးငယ်တွေရဲ့အသိပညာအတတ်ပညာရေးကိုဒီကနေ့အထိတကားပိတ်ထားတဲ့အစိုးရဒီနေ့ဒီအချိန်ထိဘာကောမှခင်မမီမဖွင့်ပြိုးမတိုးတက်အောင်လှုပ်ထားတဲ့အစိုးရတကယ်တော့ဒီမိုကရေစီဆိုတာပြည်သူအာဏာရအစိုးရပါတီပြည်သူလှုပ်ချင်တာကိုပဲလှုပ်ရတဲ့ပြည်သူကပြဋ္ဌာန်းထားတဲ့ဥပဒေနဲ့ငါတို့မအားလို့မင်းတို့လှုပ်လိုက်ပါဆိုပြီးလစာပေးခိုင်းထားတဲ့ပြည်သူသမရပြည်သူအစိုးရပါမကြိုက်ရင်အချိန်မီးဖြုတ်ချလို့ရတယ်လို့ကြိုက်တဲ့သူကိုအချိန်မီးတင်မြှောက်လို့ရတဲ့ပြည်သူအာဏာရအစိုးရပါတမရကောင်ရွေးချယ်နိုင်ကြပါစေဗျာ
မြန်မာနိုင်ငံအတွက်တမရကောင်ရွေးချယ်နိုင်ပါစေဆိုပြီးတော့အမေရိကန်ပြည်အောင်စုရောက်သောရရှင်ဝင်းကိုလှမ်းပြီးတော့အဆုတောင်းလာတာဖြစ်ပါလေရှင်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်ဒီတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးပါအောင်လေရှင်ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါရဲ့ရှင်။ဒီဘက်တချင်းတောင်းလာတဲ့သောရရှင်တစ်ယောက်ကတော့
ကျွန်တော်က VOA ကိုအမြဲတမ်းအားပေးနေတဲ့ဖြိုးဖြိုးဆိုတဲ့လူငယ်တယောက်ပါ။ကျွန်တော် VOA ကအစီအစဉ်တိုင်းလိုလိုကိုကြိုက်ပါတယ်။အားလဲအားပေးပါတယ်ဗျာ။တချင်းတောင်းကဏ္ဍမှာတချင်းတောင်းရင်လိုပါ။ Wanted ရဲ့အိမ်ပြေးဆိုတဲ့တချင်းလေးပါ။ဒီတချင်းလေးကိုအလွန်ကြိုက်နှစ်သက်လိုပါ။ VOA ဝိုင်းတော်သားများလည်းစိတ်ချမ်းသာလို့ကိုကျမ်းမာကြပါသည်ခင်ဗျာ
။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီအိမ်ပြေးဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါရစေ။ Wanted အဖွဲ့ကအသီးဆိုထားတဲ့အိမ်ပြေးဆိုတဲ့တချင်းလေးကိုဒီတေးတောင်းတဲ့သောရရှင်ရောတေးချစ် VOA သောရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ကောင်းရညာရဲ့နေနဲ့တဲ့အားတရောက်ချက်လွမ်းလို့ဆွေးဒီလိုမိုးရွာချိန်တိုင်းအချိန်တိုင်းပဲအင်ဂျင်ယောက်ကိုချိုးစားစေပါချစ်ချောဆုံးနေရတူဝဲအင်္ဂလန်နေခြင်းတွေကနေတိုင်းမဲ့အတန်းရဲ့ဆုံးတိုင်းငါပြစ်ဆက်ခြင်းနဲ့အနာရဲ့ဖီရင်းနဲ့အချိန်နဲ့ငါကိုရှင်းချွာရင်အပေါ်မဲ့လမ်းချမ်းတွေအပြေအပါမဲ့But in a chill in now I walk through that Now I ain't gonna be playing alone မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။အဖော်မလန်းချမ်းတွေ
ပေးအပ်ပါမယ်။မဲဤတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။အခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ကိုသားညုံနဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင
်။မြမပြည်မှာခွေးဘလူးလို့ခေါ်ကြတဲ့ခွေးလေးတွေကိုဟောလိဝုဒ်တရေကြီးပွဲတော်ကာလအဝတ်အစားတွေဝတ်ပေးပြီးတော့ဝတ်စုံပြိုင်ပွဲနဲ့ဖက်ရှင်ပွဲတစ်ခုကိုယူကရိန်းနိုင်ငံကီယက်မြို့တော်က Glory ပန်းရှင်မှာမကြသေးခင်ကလုပ်ခဲ့ပါတယ်ခွေးလေးအကောင်တရာလောက်ကိုပင့်ကူတွေနတ်သားနတ်သမီးတွေနောက်ငကားတွေရုပ်ရှင်တွေကဇက်ကောင်တွေစတဲ့အဝတ်အစားတွေဝတ်ပေးပြီးတော့ပြိုင်ပွဲဝင်ခိုင်းပါတယ်ခွေးပိုင်ရှင်တွေကလည်း Santa Claus နဲ့ Superman လိုမျိုးအဝတ်အစားတွေဝတ်ပြီးတော့သွားကြပါတယ်ခွေးပိုင်ရှင်တူကတော့သူ့ရဲ့မျိုးချစ်စစ်ကိုပြရတဲ့အနေနဲ့ယူကရိန်းနိုင်ငံဘောလုံးအသင်းဝတ်စုံသူ့ရဲ့ခွေးလေးကိုဝတ်ပေးထားပါတယ်။တချို့ကတော့သူ့ရဲ့ခွေးလေးတွေကိုကလေးဝတ်စားတွေဝတ်ပေးကြပါတယ်။ရှုံတော့နေတဲ့မျက်နှာပုံစံနဲ့နှာခေါင်းတူတူခွေးလေးတွေဟာ16ရာစုနှစ်ကတရုတ်နိုင်ငံကနေပြီးတော့ဥရောပတိုက်ကိုရောက်သွားကြတာပါ။မကြသေးခင်နှစ်တွေအတွင်းအဲ့ဒီခွေးလေးတွေဟာလူတွေကြားမှာပိုပြီးတော့ရေပန်းစားလာပါတယ်။အကြောင်းတစ်ခုကတော့နာမည်ကျော်ကြားထင်ရှားသူတွေကအဲ့ဒီခွေးလေးတွေကိုဆွဲပြီးတော့လူမြင်ကွင်းမှာသွားတာတွေမကြခဏတွေ့လာရလို့ပါ။
zombie ဖောက်ကောင်လိုကြောက်စရာကောင်းတဲ့မိကဲအသွေးအပြင်တွေနဲ့လူထောင်ပေါင်းများစွာဟာချီလီနိုင်ငံရဲ့မြို့တော်ဆန်ဒီယေဂိုရဲ့လမ်းမတွေပေါ်မှာဟောလွင်ပွဲတော်အကျိုးအဖြစ်ရှောက်ခဲ့ကြပါတယ်။သူတို့ဟာဆန်ဒီယေဂိုမြို့လယ်ကောင်ကနေမြို့ထဲကိုပတ်ပြီးတော့ရှောက်ခဲ့ကြတာပါ။ဒီပွဲမှာပါဝင်ရှောက်ကြတဲ့သူတွေဟာကြောက်စရာကောင်းတဲ့ဝိစုံတွေ၊ယွန်စရာကောင်းတဲ့ပုံစံမျိုးမိကဲတွေလိမ့်ချပြီးတော့ပါဝင်ဆင်နွှဲကြပါတယ်။ World War C လို The Walking Dead လို့ရုပ်ရှင်နဲ့ TV ဇာတ်လမ်းတွဲတွေကြည့်ရှုသူများလာတာနဲ့အမျှကဘာတဝမ်းမှာအခုလိုကျင်းပတဲ့ပွဲတွေကိုပါဝင်တဲ့လူတွေတဖြည်းဖြည်းများလာနေတာပါ။အောက်တိုဘာလ18ရက်နေ့ကနေကျင်းပတဲ့ပွဲမှာတော့လူ 9,000 လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။အခုလိုလမ်းလျှောက်တဲ့ပွဲကို2001ခုနှစ်ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့ကနေစတင်ခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့နယူးယောက်၊ဘွီနိုအိုင်ရစ်၊ဘိုဂိုတာ၊စင်ကာပူ၊ဆောက်ပေါလို၊မက္ကဆီကိုစီးတီးနဲ့ဖရန့်ဖုတ်မြို့ကြီးတွေမှာပါကျင်းပနေကြပါပြီရှင်။
ဗီယက်နမ်တွေလိုမျိုးဝစ်စားတွေကိုဝစ်ဆင်ပြီးတော့တောင်မြင်ဖက်နယ်တွေစီအပြေးပြန်ကြတဲ့ပွဲတစ်ခုကိုအမေရိကန်ပြည်သူဝါရှင်တန်မြို့တော်ကဒူပွန်ဆာကာရိုက်ကွက်မှာအောက်တိုဘာလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်။လွန်ခဲ့တဲ့29ရက်နေ့ကစလို့ဟောလိဝုဒ်နေ့မတိုင်ခင်ကြောက်တဲ့အင်္ဂါနေ့တိုင်းမှာအခုလိုမျိုးပြိုင်ပွဲမျိုးကျင်းပလာခဲ့ကြတာပါ။ဒီနေ့မှာတော့ဒီပြိုင်ပွဲမတိုင်ခင်မှာဝါရှင်တန်မြို့လေက18လမ်းတစ်လျှောက်အလှပြစီတန်းလမ်းလျှောက်မှုတွေလည်းပြုလုပ်ခဲ့ပါတယ်။လိန်တူစုံမဲ့သူတွေအများစုနေထိုင်တဲ့ဒူပွန်ဆာကာရိုက်ကွက်မှာလိန်တူချစ်သူတွေကစတင်ကျင်းပခဲ့တဲ့ဒီပွဲကိုအခုတော့ဒီလိန်တူချစ်သူတွေရောတာမန်အမျိုးသားအမျိုးသမီးတွေလမ်းဘေးမှာအားပေးကြတဲ့ပရိသတ်တွေနဲ့ပါတစ်နှစ်တည်းတစ်နှစ်ပို့ပြီးတော့စီကားလာနေပါတယ်။ရှက်အင်းကြီးစတိုင်ကြကြဝက်ပြီးတော့အရာရာကိုအလီးနဲ့ထားနေထိုင်သွားလာကြသူတွေများတဲ့ဝါရှင်တန်လိုမျိုးမြို့တော်မှာအခုလိုမျိုးလိန်တူချစ်သူတွေကအဝတ်အစားအထူးစံတွေဝက်တောင်းမြင့်ဖက်နှက်တွေစီးပြီးတော့ဆင်နွှဲကြတဲ့ဒီလိုပွဲမျိုးကမြို့တော်မှာလူတွေကိုနင်းနေတော့လွတ်လပ်ပေါ်ပါသွားစေတယ်လို့ဒီပွဲမှာပါဝင်တဲ့သူတဦးကပြောပါတယ်။ဒီနေ့ပြိုင်ပွဲမှာတော့ဒီတိုရှာဆာလက်နာမည်နဲ့ပြင်မက41စက္ကန့်အတွင်းမှာတတ်မှတ်ထားတဲ့ပန်းနိုင်ကိုရှေ့ဆုံးကနေရောက်အောင်ပြေးနိုင်ခဲ့ပြီးတော့ပထမဆုစကူသွားခဲ့ပါတယ်ခင်ဗျာ
။ကဘာတလွားထူးခြားဆက်များသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မတ်တင်ကီထိုက်ကပြောပြမှာပါရှင
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့တနင်္ဂနွေနေ့ဟိုတယ်တစ်ခုဘုံးကွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဆိုမာလီယာစစ်သွေးချာအုပ်စုအယ်ရှာဘတ်ကပြောဆိုလိုက်ပါတယ်။ဘုံးကွဲတိုက်ခိုက်မှုအတွင်းဟိုတယ်ပိုင်ရှင်စစ်တပ်တမှုတဦးလွှတ်တော်မှ2ဦးနဲ့သတင်းထောက်တဦးအပါအဝင်အနည်းဆုံးလူ11ဦးတို့သေဆုံးခဲ့ရပါတယ်။တူရကီနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာနှစ်ပေါင်းအတော်များများလွှတ်တော်ထဲမှာအမတ်နေရာအများစုရယူထားတဲ့လက်ရှိအာဏာရပါတီပြန်ပြီးတော့အနိုင်ရမရအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတွေအတွက်ပြည်သူတွေမဲပေးနေကြပါပြီ။တူရကီအရှေ့ပိုင်းဒေသမှာထောင်နဲ့ချီတဲ့မဲယုံတွေကိုဒေသစံတော်ချိန်မနက်9နာရီလောက်မှာစဖွင့်ပြီးနောက်တနားရီအချာလောက်မှာနိုင်ငံအနောက်ပိုင်းမှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ပေါ်မှာမနေ့ကရုရှားခီးတဲ့တွင်လေရင်ပြတ်ကျခဲ့တာမှာလူပေါင်း224ယောက်တို့သေဆုံးခဲ့ရတာအကြောင်းဒီကနေ့တနင်္ဂနွေနေ့ကိုနိုင်ငံတော်ဝမ်းနဲ့ဂျေကွဲပွဲရနေ့အဖြစ်ရုရှားတို့ကသတ်မှတ်ကြေညာထားပါတယ်။ပြတ်ကျခဲ့ရတဲ့မက်ထရိုဂျက်လေရင်မှာလိုက်ပါလာသူအများစုကတော့အီဂျစ်အပန်းဖြေမြို့ရှမ်အယ်ရှိတ်ကနေရုရှားနိုင်ငံစိန့်ပီတာစဘတ်ကိုပြန်လာကြတဲ့ရုရှားခီးတဲ့တွေဖြစ်ပြီးသေဆုံးသူတွေထဲမှာယူကရိန်း3ဦးလို့လည်းပါဝင်ပါတယ်။တောင်ကိုရီးယားတရုတ်နဲ့ဂျပန်သုံးနိုင်ငံတို့ကြားဆယ်စုနှစ်တည်းနဲ့ချီတရှိလာခဲ့တဲ့မပြေလည်နိုင်တဲ့အငင်းပွားမှုတွေမကြေမလည်ဖြစ်မှုတွေကိုပေးဖယ်ထားပြီးသုံးနိုင်ငံနှစ်ပတ်လည်ညီလာခံတွေကိုပြန်လည်စတင်ကြဖို့သုံးနိုင်ငံခေါင်းဆောင်တို့သဘောတူခဲ့ကြပါတယ်ရှင်
။မတ်တင်ကီထိုက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမွန်ပါ။အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်။ကျွန်မကတော့အင်ဂျင်နိုင်ပါရှင်။ VOE မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ခဲ့တာပါ။နားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။နနက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နနက်6:00ကနေ9:00မှာတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
This program has come to you from the Voice of America, Washington.